ဒီနေ့သာသနာတော်နေ့2560ခုနှစ်ခေါ်စားတက္ကီ1389ခုနှစ်ကဆုံလာဇန်5ရက်2019ခုနှစ်လေးလပိုင်း30ရက်တနင်္ဂနွေနေ့နန္ဒခင်ခါကာလမှာစင်ကာပူနိုင်ငံငိုကိုဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးကျိပဌာနခွဲအမတ်1သစ္စာပါရမီဓမ္မရေးတမကြည်မှုပြီးတော့ရှင်ရင်ကျင်းပါရတဲ့သုံးရတ္တနေအလုပ်ပေးတရားစခန်းနဲ့နှစ်ရတ္တညာကျန်တရားပွဲဓမ္မတပင်များရှင်ရင်ကျင်းပါကြတဲ့အခါကာလမှာဒီနေ့ဒုတိယနေ့အနခင်ခါကာလအဲ့တော့ဒီနေ့တရားဘာဝနာများကိုကြိုးစားအထောက်အကြို့ရောက်ရှိလာကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဟောဖို့အလှည့်ကြတဲ့တရားကမေတ္တာဘာဝနာပေါ့နော်အဲ့တော့ဦးဇင်းတို့မေတ္တာဘာဝနာနဲ့ပတ်သက်ပြီးတော့ဒီကနေ့စပြီးတော့ပြောချင်တော့ဆိုတော့မေတ္တာတရားဆိုတာဘာလဲဆိုတာလေးကနေစပြီးတော့ပြောပါအားလုံးကတော့အကျဉ်းချင်းနားလည်ထားကြပြီသားပါဒါပေမဲ့မေတ္တာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုလိုရင်းကြားကြတိတိမိမိသိဖို့နားလည်ဖို့လိုတယ်။မေတ္တာဆိုတာဘာလဲလို့မေးရင်မေတ္တာဆိုတာသတ္တဝါတွေရဲ့ပုံမှာချမ်းသာစေခြင်းနဲ့စိတ်ကိုမေတ္တာလို့ပြောတာ။လိုရင်းကဒါပဲနော်။သတ္တဝါတွေရဲ့ပုံမှာချမ်းသာစေခြင်းဒါမေတ္တာ။အဖွဲ့တွေအနယ်တွေနဲ့နားထောင်ကောင်းအောင်ရွတ်ဆိုနေတာမျိုးကိုအဓိကထားလို့မရဘူးနော်။ကိုယ့်ရဲ့စိတ်ထဲကတကယ်လိုက်လိုက်လေလေတတဝအားလုံးရဲ့ပုံမှာချမ်းသာစေခြင်းနဲ့စိတ်ထားတာအဲ့ဒီစိတ်ထားကိုတက္ကတကဖြစ်အောင်ကြိုးစားတာအဲ့ဒါကိုမေတ္တာဘာဝနာပေါ့မေတ္တာတရားထားတဲ့နေရာမှာမြတ်စွာဘုရားကကိုယ်နဲ့နှိုင်းစာပြီးတော့မေတ္တာတရားထားရမယ်လို့အဲ့လိုအခြေခံကြားကြဟောတယ်ကိုယ်နဲ့ဘယ်လိုနှိုင်းစာရမှာတော့ကိုယ်ဘယ်လိုသဘောထားရှိတော့ကိုယ်ဆန္ဒတွေဘယ်လိုရှိတော့ဆိုတာကိုအရင်စဉ်းစားမှာတရားမတော်ဦးဇင်းတို့တွေဟာပေးရန်ကင်းကျင်ကြတယ်၊ကျမကြီးကောင်းကျင်ကြတယ်၊နှလုံးစိတ်ဝမ်းငြိမ်းချမ်းကျင်ကြတယ်၊အစအစရာရာကျန်းကျန်းမာမာချမ်းချမ်းသာသာအစဉ်ပြေပြေဘေးကင်းရန်ကင်းနေလိုထိုင်လိုကြတယ်။ဒါတတ္တဝါတိုင်းရဲ့ပင်မဆန္ဒကြီးပေါ့နော်။အဲ့ဒါလိုပဲကိုယ်မှလည်းပဲအဲ့ဒါလိုလိုရင်ဆန္ဒတွေရှိတယ်ဆိုရင်တခြားသောတတ္တဝါတွေကလည်းပဲအဲ့ဒီလိုလိုရင်ဆန္ဒရှိကြတယ်ဆိုတာကိုနားလည်ရမယ်။အဲ့ဒါလိုနားလည်ပြီးတော့ကိုယ်နဲ့နှိုင်းဆန်ပြီးတော့တတဝါတွေလိုလားတောင်းတကြရတယ်အဲ့ဒီကောင်းကျိုးနဲ့ချမ်းသာရကြပါစေလို့စိတ်ထဲကတတဝါတွေရဲ့ပုံမှာတကယ်ကောင်းစားစေခြင်းနဲ့စိတ်ပေးရန်ကင်းစေခြင်းနဲ့စိတ်ဉာဏ်မာရေးကောင်းစေခြင်းနဲ့စိတ်နှလုံးစေဝံငြိမ်းချမ်းစေခြင်းနဲ့စိတ်ဘာစိတ်ဆင်းရဲမှုကိုရှင်းရဲမှုမှမတွေ့စီလို့မကြုံစီလို့ဘူးဆိုတဲ့ဒီမောမြတ်တဲ့စိတ်ထားလေးကိုမေတ္တာစိတ်ထားအဲ့ဒါကိုကိုယ်ကထက်ခါထက်ခါဖြစ်အောင်ကြိုးစားရမှာဟုတ်လားကြိုးစားလို့ရှိရင် तू ကကျွမ်းကျင်လာတဲ့အားရှိလာတဲ့အစုအပုံဖြစ်လာတဲ့မေတ္တာတရားကကိုယ်တန်တမှာဟုတ်လားအဲ့ဒီလိုမေတ္တာကိုကြိုးစားအထုတ်မယ်ဆိုလို့ရှိရင်ရရှိမဲ့အကျိုးကျေးဇူးကတရားဓမ္မတို့ဥရှင်တို့တွေအကုန်နားမလည်နိုင်ဘူးမေတ္တာတရားရဲ့စွန့်ရည်တတိဟာအလွန်တရားမှကြီးမားတယ်သူတဲ့စွန့်ရည်တတိကြီးတာကတော့ဥရှင်တို့မဂ်ဂင်ရှိပါအခြင်းမြတ်တရားဝိပဿနာတရားဒါပဲရှိတော့တယ်ဒါကြောင့်မေတ္တာကိုမြတ်စွာဘုရားကအများကြီးအသုံးပြုဖို့နော်တိုက်တွန်းနှိုးဆော်တော်မူတယ်။ဒါကြောင့်ပေသပေါင်းသူတော်ကောင်းတို့ဦးဇင်းတို့တွေသတိပဋ္ဌာန်တရားများဝိပဿနာတရားများကိုစူးစမ်းအထောက်အနေတယ်လို့ဆိုတော့လည်းပဲမေတ္တာတရားကိုတော့လည်းပဲနော်တန်ဖိုးနားလည်ပြီးတော့အဓိကထားပြီးတော့စူးစမ်းဖို့လိုတယ်ပေါ့။အဲ့တော့ဦးဇင်းတို့တခါတော်ဘုရားကတန်ရုပ်ပါဠိတော်မှာမဏိပတ္တသုတ်တံဆိုတော့သုတ်တံတစ်ပုဒ်ရှိတယ်။အဲ့ဒီသုတ်တံမှာမဏိပတ္တဘလူဟာမြတ်စွာဘုရားကိုလာလျှောက်တာမြတ်စွာဘုရားတဲ့တတိရှိနေလို့ရှိရင်အခုလည်းပဲအလွန်ချမ်းသာတယ်မနေ့ဖြန်တိုင်းလည်းကောင်းတယ်အနာဂတ်တိုင်းအနာဂတ်တိုင်းစိတ်အေးရတယ်တတိရှိနေရင်အလွန်တရာမှစိတ်ပေမင်္ဂလာလည်းရှိတယ်အစသရာကောင်းတယ်ပြည့်ပြည့်စုံတယ်လို့တတိရဲ့စွမ်းရည်တတိကိုသူနားလည်တယ်လို့လာလျှောက်တယ်ဒီကနာမှာတတိရှိနေမယ်ဆိုရင်အလုံးကောင်းတယ်ဒီတော့မြတ်စွာဘုရားဟုတ်တယ်တဲ့တတိရှိနေအလုံးကောင်းတယ်မနေ့ပြန်တိုင်းကောင်းတယ်နော်အစဉ်ပြေတယ်သို့တော်ဘေးရန်မူကမကင်းသေးတဲ့ဟောအဲ့ဒီစကားလေးသုံးတာနော်ဘေးရန်ကင်းနေတယ်ဆိုလို့ရှိရင်ဘာလို့ဖို့လို့လို့ဆိုတော့မေတ္တာဓာတ်ပို့လို့ဖို့လို့အပ်တယ်ကိုယ်တန်တာမှာတတ္တဝါတွေရဲ့ပုံမှာချမ်းသာစေခြင်းနဲ့စိတ်ကိုမွေးမြူဖို့လို့အပ်တယ်အဲ့ဒါလို့မြတ်စွာဘုရားဟောတာဟုတ်လား ဒါကြောင့်သတိရှိနေုံမြန်နဲ့မပြည့်စုံသေးဘူးမေတ္တာတရားချမ်းရံဖို့လိုအပ်တယ်။နောက်တရားတော်တို့အရင်တို့တွေဆိုတာကလူတော်ထဲမှာမနေဘူးဆိုအောင်တော်မှမမြင်နိုင်တဲ့နောက်နတ်တွေတခြားတခြားသောတတ္တဝါတွေဆိုတာလောကကြီးမှာရှိနေတာအဲ့ဒါတွေကိုနားလည်ပြီးတော့တတ္တဝါတွေထဲမှာနေနေသေးတယ်မြတ်တတ္တဝါတို့ရဲ့ပုံမှာချမ်းသာစေခြင်းနဲ့စိတ်ကိုထားပြီးတော့ကိုယ့်ရဲ့ဘဝမှာအရှင်ပြေအောင်ကြိုးစားကြရအောင်ဟုတ်ရလားအေးအဲ့တော့ဆက်ပြီးတော့ဦးဇင်းပါပြောမလို့မေတ္တာတရားကိုအားကိုးလို့စိတ်ထက်သန်လာအောင်မေတ္တာတရားရဲ့အကျိုးကျေးဇူးတွေကိုနားလည်ကြရမယ်အဲ့တော့ဦးဇင်းတို့မေတ္တာပွားတဲ့နေရာမှာဝိသုဒ္ဓိမထေရ်မှာညွှန်ပြထားတာရှိတယ်မေတ္တာပွားမဲ့ပုဂ္ဂိုလ်ဟာတဲ့ပထမဦးစွာဒေါသရဲ့အဖြစ်ကိုစဉ်းစားရမယ်မေတ္တာရဲ့အကျိုးကိုစဉ်းစားရမယ်ဒီနှစ်ချက်ကိုဦးစားပေးပြီးတော့ပြောရမယ်နော်သောတာရဲ့အပြစ်အနာစာသောတာကြောင့်ပြစ္ဆုတ်ပံပူလောင်မှုဆင်းရဲမှုသောတာကြောင့်လုံမာကြုံမာတွေးမာတွေဖြစ်ပြီးတော့နောက်အမှားရှင်များပြီးတော့အမှားရှင်တို့ရဲ့အကျိုးရလဒ်ဖြစ်တဲ့ဆင်းရဲဒုက္ခကိုပူပူလောင်လောင်ဖြစ်စေမှုအဓိကကတော့အဲ့လိုသောတာရဲ့အဖြစ်ကိုနားလည်ရမယ်နားလည်ပြီးလို့ရှိရင်အဲ့ဒီသောတာကိုချေဖြတ်နိုင်တဲ့သောတာကိုနှဲပါသွားခြင်းနိုင်တဲ့သောတာနဲ့ဆန့်ကျင်ပဲသောမေတ္တာတရားရဲ့ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့စွန့်ဤတတိကိုစင်လာရမယ်ဆင်ခြင်ရမယ်။သောဒေါသနဲ့မေတ္တာကလုံးဝဖြောင်းပြောင်းကြီးဆန့်ကျင်တယ်။ဒေါသဂိမ့်ပနာမေတ္တာယ။နော်ဒေါသဆိုတဲ့မီးကိုနော်မေတ္တာဘာဝနာယမေတ္တာဘာဝနာဖြင့်နိဗ္ဗာန်ပင်တိငြိမ်းစေရမယ်လို့ယေရှုဘုရားဟောတယ်။အဲ့တော့တရားတော်တို့ဦးဇင်းတို့ရဲ့ဘုရားမှာဒီဒေါသဆိုတာကဟိုအနေထားအမျိုးမျိုးနဲ့ဖြစ်နေတာပေါ့။မစိတိုင်းမကြเสียရည်မကြည်နက်เสียရည်တဘာဝမကြတဲ့ကိစ္စတွေအာယုန်တွေတွေ့လာတိုင်းတွေ့လာတိုင်းကြုံလာတိုင်းကြုံလာတိုင်းစိတ်ထဲမှာအဆင်မပြေဘူးမကြည်နက်ဘူးစိတ်တိုင်းမကြဘူးအလိုမကြဘူးဆိုတဲ့ဒေါသကသေးသေးလေးအနေနဲ့တော့တော်တော်များများကိုဖြစ်နေတယ်ဟုတ်တယ်မဟုတ်လားအခြေအနေတိုင်းအခြေအနေတိုင်းမှာစိတ်တိုင်းမကြမှုဆိုတာလေးကရှိနေတတ်တယ်ဟုတ်လားအဲ့ဒါလေးတွေကများများများများလာတဲ့အခါကျတော့နောက်တော့စိတ်ကဘလို့ဖြစ်လာတော့ဆိုတော့အထိမခံလို့မျိုးပေါ့။နည်းနည်းတော့အဆင်မပြေတာတွေ့တာနဲ့ကိုပဲသူကအကြီးအကျယ်ဖြစ်နေပြီ။ဟုတ်လား။နောက်စိတ်တို့စရာလေးကတော့တိတ်အကြီးအကျယ်ကြီးမဟုတ်ဘူး။ဒါပေမဲ့ကိုယ့်ရဲ့အခံကြီးကမကောင်းဘူး။ငိုတော့စပြီးတော့စိတ်တိုင်းမကြတဲ့အခံကြီးကအမြဲတမ်းလိုလိုရှိနေတဲ့အခါကျတော့နော်နည်းနည်းလေးစိတ်တိုင်းမကြစရာတွေ့တာနဲ့ကိုပဲအကြီးအကျယ်တစ်ခါတလေပေါက်ကွဲမိတာမျိုးရှိတယ်။ဟုတ်လား။ဒါဒေါသရဲ့သဘောနားလည်ဖို့လိုတယ်ဟုတ်လား။အဲ့ဒီဒေါသကိုဒီမေတ္တာတရားနဲ့နှိမ့်သက်ပြီးတော့ကိုယ့်ရဲ့ဘဝမှာတော့ဒေါသကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကိုမတွေ့ရအောင်မကြုံရအောင်လည်းစူးစမ်းကြရမှာဟုတ်တယ်မို့လားအေးအဲ့တော့အဲ့လိုစူးစမ်းတဲ့နေရာမှာစူးစမ်းခြင်းသိပေါ့အောင်ဒေါသရဲ့အဖြစ်ကိုနားလည်ရမယ်မေတ္တာရဲ့အကျိုးကျေးဇူးကိုလည်းနားလည်ရမယ်အဲ့တော့မေတ္တာရဲ့အကျိုးကျေးဇူးကိုအရင်တို့ပြည့်ပြည့်စုံစုံဟောထားတဲ့အင်္ဂုတ္တပါဠိတော်ဧကတတနိပ္ပတ်မှာလာရှိတဲ့မေတ္တာဘာဝနာနော်မေတ္တာတုတ်တံဆိုပြီးတော့မေတ္တာတုတ်တံဆိုတဲ့ကောင်းစဉ်လေးနဲ့မတန်တင်ထားတာအဲ့ဒီမေတ္တာတုတ်တံရဲ့နော်ဆိုလိုချက်အတိပ္ပယ်တွေကိုပေးတဲ့ပေါင်းတော်တော်ကအလုံးနားလည်ထားကြပြီသားပါနော်ညာလည်းရထားကြပြီသားဖြစ်မယ်လို့ဦးဇင်းထင်တယ်အဲ့ဒီဆောင်ဘုတ်ကလေးအမရှိဆိုဘုရားကြီးစီပေးတဲ့ဆောင်ဘုတ်ကလေးရှိတယ်တော်တော်ကောင်းပါတယ်အဲ့ဒီမေတ္တာတုတ်တံကိုနော်ဆောင်ဘုတ်ကလေးအနေနဲ့မှတ်ရသားရလွှဲအောင်ဆိုဘုရားကြီးစီရင်ပေးထားတယ်အဲ့ဒီမေတ္တာအကျိုးကျေးဇူး၁၁မျိုးအဲ့ဒါကိုဦးဇင်းအခုဒီတဏှာကြီးအချိန်လေးတွင်းမှာလက်သူ့ကိုပဲမာတိကအနေထားပြီးတော့နော်ဆက်မိဆက်ရလေးတွေပြောမယ်လို့ဒါဦးဇင်းစိတ်ကူးထားတယ်နော်မေတ္တာတရားအဲ့တော့ယေရှုဘုရားကအဲ့ဒီမေတ္တာသုတ္တမှာဘယ်လိုဟောတာတော့နော်မေတ္တာတရားကိုပွားများမယ်ဆိုလို့ရှိရင်ကျင့်ပါများစွာမိမိတန်တမှာဖြစ်စေမယ်ဆိုလို့ရှိရင်တဲ့ကောင်းစွာဆောက်တည်ပြီးတော့ထားမယ်ဆိုရင်မေတ္တာတရားကိုအမြဲတမ်းအယံတဲ့အနေထားမျိုးဖြစ်အောင်ကိုယ့်ရဲ့စိတ်ထဲမှာเนาะအကျိန်ဖန်များစွာဖြစ်စေမယ်ဆိုလို့ရှိရင်အကျိုးကျေးဇူး၁၁မျိုးရမယ်တဲ့အဲ့ဒီအကျိုးကျေးဇူး၁၁မျိုးကဘာတွေတော့ဆိုတော့ဒုက္ခံသုပတိဒုက္ခံပฏิဘုဇ္ဇတိဒုက္ခံသုပတိချမ်းမြမ်းသာသာအေးရလိမ့်မယ်တဲ့เนาะအိတ်ပျော်လွယ်တယ်เนาะချမ်းမြမ်းသာသာအိတ်ပျော်တယ်အိမ်ပြောလို့အိတ်ကြီးတွေဘာတွေတောက်ရတာမျိုးမရှိဘူးအိတ်ခါနေမှာစိတ်ဆင်းရဲကိုဆင်းရဲနဲ့ဟိုဘက်လူလိုက်ဒီဘက်လိမ့်လိုက်ဒါမျိုးတွေမရှိဘူးကြည်ကြည်လင်လင်ချမ်းချမ်းသာသာနဲ့အိတ်ပြောသွားလိမ့်မယ်တဲ့အကောင်ဆုံးအိတ်ကြီးလို့ပြောမှရှင်လည်းပြောလို့ရတယ်။အမြတ်တာတရားလွှမ်းပြီးတော့နေတဲ့အလေးအကျင့်ရှိမှရှင်တာတာလေးပဲအိတ်ပြောသွားတယ်အလောင်းကောင်းတယ်ပေါ့ဟုတ်လား ဒုက္ခံသုပတိတဲ့ပြီးတော့ဗာပြောတော့ဒုက္ခံပฏิဘုဇတိတဲ့ချမ်းချမ်းသာလာနိုးလာမယ်တဲ့နော်နိုးလာပြီဆိုရင်လည်းချမ်းသာမှုရှိတယ်မေတ္တာအရှင်ကကိုယ့်ရဲ့နှလုံးသားမှာနော်အမြဲတမ်းလိုလိုကိန်းနေမယ်ဆိုလို့ရှိရင်အိပ်ပျော်ရင်လည်းချမ်းချမ်းသာလာပဲအိပ်နေတဲ့ခါလည်းချမ်းချမ်းသာလာပဲအိပ်ရာကနိုးလာပြီဆိုရင်လည်းကြီးကြီးလင်းလင်းချမ်းချမ်းသာလာပဲစိတ်ထဲမှာဘာအနောက်အကျုပ်အရှုပ်အထွေးမှမရှိဘူးဟုတ်လားအဲ့နှမျိုးရှိသွားတယ်နှမျိုးရှိသွားတယ်เนาะအိမ်နိုးချမ်းသာလို့အဲ့လိုဆိုရရရေးတယ်အိမ်ရင်လည်းချမ်းသာတယ်နိုးရင်လည်းချမ်းသာတယ်အိမ်နိုးချမ်းသာကောင်းစွာအိမ်မက်အဲ့တော့ပါဠိတော်တော့ဘယ်လိုပြောတော့ဒုက္ခံပฏิပုစတိနာပါပကနာသူပိနံပတ္တိဟုတ်လားနာပါပကနာသူပိနံပတ္တိပါပကနာယုံညံ့တယ်သူပိနံနော်အိမ်မက်ကိုနာပတ္တိပဲမြင်မဲ့ဘူးချောက်စရာကောင်းတဲ့ထိတ်လန့်စရာကောင်းတဲ့နော်အိမ်နေတဲ့အချိန်လေးမှာတော့နော်မနာရအောင်ပင်ပန်းစီတဲ့အိမ်မက်ဆိုးတွေပတ်မနိုင်ဘူး။ဒါတခါဒီအဲ့ဒီကိစ္စကလည်းတော်တော်စိတ်ပြည့်စရာကောင်းတယ်။ဟုတ်လား။အဲ့ဒီအနာယူနေတဲ့အချိန်လေးမှာတောင်းမှဘလို့ဖြစ်နေတော့ပင်ပန်းနေတယ်ဆင်းရဲနေတယ်ဟုတ်လား။နိုးလာပြီဆိုတော့ချွေးတွေပါလိမ့်မယ်ပြန်ပြီးတော့ထပ်တော့မအိပ်ရွေးလောက်အောင်ဖြစ်တယ်။အဲ့အိမ်မက်ဆိုးတွေမတန်ရှိတယ်။အဲ့မေတ္တာတရားအားကြီးလို့ရှိရင်အဲ့ဒီလိုအိမ်မက်ဆိုးမတန်မရှိဘူးတဲ့။ဟုတ်လား။ကိုယ့်ရဲ့노ထစဉ်노ချားနေခြင်းမှာရှိနေတဲ့စိတ်အခြေအနေတွေကအိပ်ပျော်နေတဲ့အချိန်မှာတောင်လာပြီးတော့လွှမ်းမိုးနေတယ်ဆိုတဲ့အသေးပဲကိုနားလည်ရမှာဟုတ်လားဒီတိုင်းမဲ့ဒီအကြောင်းအကျိုးဆက်ဆက်ပြီးတော့သွားနေတာပဲအဲ့ဒီအိပ်တော့ပြီးအိပ်ပြီးဆိုတော့မှဟဲ့ချမ်းချမ်းသာသာအိပ်အိမ်မဲဆိုးမမဲ့နဲ့ချမ်းချမ်းသာသာ노ရလာလို့အဲ့လိုလုပ်လို့ဘယ်ရမှာတော့တော့ကို노ချားနေခြင်းအချိန်ကဘလို့စိတ်တွေနဲ့နေနေလဲဆိုတာပဲနားလည်ပြီးတော့အဲ့ဒီဟာရဲ့အကျိုးဆက်ကြီးကိုခံရမှာပဲဟုတ်လားဒါကြောင့်노ချားနေခြင်းမှာဘာလို့ဖို့လို့တော့မေတ္တာတရားထားဖို့လို့ရေပေါ့။ဟောတကယ်လို့ထားတဲ့အလေးအကျင့်ကိုစူးစမ်းလို့အားထုတ်မယ်ဆိုလို့ရှိရင်ကျွမ်းကျင်သွားနိုင်တယ်။ကျွမ်းကျင်သွားလို့ရှိရင်ဘောင်းရင်လာရင်စားရင်တောင်းရင်နဲ့ဒါတွေကခဏခဏအမှတ်ရပြီးတော့အလိုလိုနေရင်လည်းမေတ္တာကဖြစ်နေတာ။ဘယ်ကိစ္စမျိုးမရှိဘူးလှုပ်တဲ့ရင်လွယ်တယ်မလှုပ်တဲ့ရင်ခက်တယ်။အဲ့တော့လှုပ်တဲ့တယ်မလှုပ်တဲ့ဘူးဆိုတာလည်းပဲဒီကိစ္စကိုကိုယ်အလေးအကျင့်ဘယ်လောက်များလဲဆိုတာပုံမှန်မူတည်တာ။အဲ့မွေးရပါအကြီးချင်းတည့်ရနေနဲ့ပါလာတာတော့အလွန်ရှားပါတယ်။အရင်ရင်ဘွားတွေကမေတ္တာကိုအလွန်လက်ကျင့်ကြိုးစားခဲ့ဘူးမယ်ဆိုရင်တော့ဒီဘဝမှာမေတ္တာဖြစ်ဖို့အရင်လွယ်တယ်လို့ဆိုတယ်။တောင်တန်းဆရာဘုရားကြီးပြောတာဘုံဘုံတို့ကြားဘူးတယ်ဟော။သူကအရင်ဘဝကမေတ္တာတွေနဲ့အများကြီးပို့ခဲ့လာမသိဘူးတဲ့သူ့ကိုသူပြောတာ။မေတ္တာဖြစ်အောင်လုပ်ရတာအရင်လွယ်တာပဲ။သူစိတ်ထဲမှာ။ဘာလို့ဒီလိုပဲစိတ်ညှုပ်ပြီးတော့ထားလိုက်ထားလိုက်။တော့မုံတီးတယ်စိတ်တိုင်းမကြဘူးဆိုတာမရှိဘူးချမ်းသာနေခြင်းနဲ့စိတ်ကလွယ်လွန့်တကူဖြစ်တယ်ဟော။ဒါတိတ်မလွယ်ဘူးနော်တခါကြီးမိုင်းညာအလိုမချတဲ့စိတ်တွေအဖြစ်များတဲ့အခါကျတော့မေတ္တာဖြစ်ဖို့ဟာလည်းအခက်ခဲရှိတယ်ဟုတ်လားကိုယ်စိတ်ထဲမှာမုန်းတီးနေတဲ့ပုံကောနော်ကိုယ့်ရဲ့အကျိုးကို तू ကမလိုလားဘူးလို့ကိုယ်ကလည်းသိနေမယ်ဆိုရင်အဲ့ဒီလိုပုံကောမျိုးရဲ့ပုံမှာကျတော့မေတ္တာဖြစ်ဖို့ကမလွယ်ဘူးဟုတ်လားညာတော့ဖြစ်တယ်ဒါကဓမ္မတို့ဥရှင်တို့မေတ္တာဖြစ်ဖို့လွယ်တယ်ဆိုတာကကိုယ်ချစ်တဲ့လူတွေကိုယ့်ပေါ်ကောင်းကြတဲ့လူတွေကိုယ့်မိတ်ဆွေတွေဟုတ်လားအဲ့ဒါတော့မေတ္တာဖြစ်တယ်အကြောင်းစဉ်းစားလိုက်တာနဲ့ကိုယ်ပဲမေတ္တာကအလိုလိုထွက်နေသလားလို့ထင်ရတယ်ဟုတ်တယ်မို့လားဝတ္တသမီးလေးတွေအကြောင်းစဉ်းစားကြည့်ပါလားမေတ္တာဖြစ်လာတယ်နော်စိတ်ထွက်လာဟုတ်လားဒါပေမဲ့မုန်းတီးတဲ့လူတွေရဲ့အပေါ်မှာကျတော့မေတ္တာကဘလောက်ညှင့်လို့မှထွက်မလာတဲ့အနေအထားမျိုးလည်းရှိတတ်တယ်ဟုတ်ရဲ့လားဒါကြောင့်ကိုယ့်ရဲ့လေ့ကျင့်မှုကနော်မေတ္တာကိုကိုယ်လွယ်လွယ်ကူကူဖြစ်အောင်လုပ်နိုင်မလားခက်အခက်ကြီးစူးစမ်းမှာပဲဖြစ်မလားဆိုတာကိုယ့်ရဲ့လေ့ကျင့်မှုပေါ်မှာငိုတည်တယ်ပေါ့အဲ့ဒါလို့ကိုကအလေ့ကျင့်များလို့မေတ္တာနဲ့အနေအထားတွေများလာပြီဆိုရင်ဆန်ကျန်တာကအိပ်ပြောမယ်ချမ်းချမ်းသာသာနိုးထားရမယ်အိမ်နေတဲ့ချိန်မှာလည်းပဲအိမ်မဆိုးတွေပမနိုင်ဘူးတဲ့အိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနဲ့ဟောချစ်လျက်လူနဲ့တဲ့နော်လေးကူမြောက်နဲ့ငါးကူမြောက်ချိုးချင်းစုဟုတ်လားမနုဿာဏံပိယောဟောတိအမနုဿာဏံပိယောဟောတိမနုဿာဏံလူတို့ရဲ့ပိယောချစ်ခင်မျက်နှာမှုကိုနော်ရားနိုင်တယ်လူသားတွေရဲ့ချစ်ခင်မြတ်နိုးမှုကိုရနိုင်တယ်။အမနုဿာဏံပိယောဟောတိ။နော်လူမဟုတ်တဲ့တခြားသောတတ္တဝါတို့ရဲ့နော်လက်အစရှိတဲ့တခြားသောတတ္တဝါတို့ရဲ့ချစ်ခင်မြတ်နိုးမှုကိုလည်းရနိုင်နေတဲ့။လူဆိုတာကတပါးသောသူရဲ့ကိုယ့်အပေါ်မှာလိုလားတာနော်ချစ်ခင်မြတ်နိုးတာမေတ္တာတရားကိုတောင့်တကြတာကြီးပါပဲ။အဲ့ဒီရဲ့ကိုယ့်ရဲ့လူရင်းဆန္ဒကိုလည်းသိဖို့လိုတယ်။လူတိုင်းလူတိုင်းသူတစ်ပါးရဲ့မုံတီးတာကိုဘယ်သူမှမရချင်းသူတို့ရဲ့လေးစားမှုတံပိုးထားမှုမျက်နှာမှုဒါတွေကိုရကျင်တယ်။အဲ့တော့မေတ္တာအားကြီးလို့ရှိရင်သူတို့ရဲ့လေးစားမှုတံပိုးထားမှုမျက်နှာမှုဒါကိုလွယ်လွယ်လေးရနိုင်တယ်။ ဒါလည်းကိုချင်းစာကြည့်ပါလေမေတ္တာတရားနဲ့အေးအေးချမ်းချမ်းနေတဲ့လူကိုကိုယ်စိတ်ထဲမှာအလိုလိုနေရင်လည်းပါဖြစ်တော့သဘောကျရယ်ဟုတ်တယ်မို့လားအာထိကနေရှိစိတ်တို့ထိကနေရှိစိတ်တို့နှကန်းတစီစုံနဲ့အလိုမကျတာပဲအမြဲတမ်းဖြစ်နေတယ်ဆိုရင်နေရင်ထိုင်ရင်လည်းကိုယ်သူ့မြင်ရတာကဘာဘလို့ကြီးမှမသိဘူးပေါ့သူ့လုံစာလည်းကိုယ်စားနေတာမဟုတ်ဘူးဆိုတော့ကိုယ်ကလည်းမန်ကတက်လာတယ်ဟုတ်တယ်မို့လားနောက်ဒေါသသမားကိုမြင်မန်ကအလိုလိုနေရင်လည်းဘာဖြစ်လဲတက်လာတယ်တော့ဦးဇင်းတခါလေးစဉ်းစားကြည့်တယ်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကိုဖျောက်ပြီးတော့စဉ်းစားကြည့်နော်ဒေါသအားကြီးရင်ဘေးရလူကလည်းဒေါသပဲထွက်လာတာများတယ်နော်လောဘအားကြီးရင်ဟောဘယ်လိုလဲစဉ်းစားတော့လောဘအားကြီးရင်လည်းမပေးခြင်းဘူးခင်ဗျာဟုတ်လားတော့လိုချင်တယ်တောင်းတယ်ဆိုရင်အဲ့မပေးခြင်းဘူးမလိုချင်မှသိရင်အရင်ပေးခြင်းတယ်ဘာလည်းမသိဘူးဒီစိတ်ကဟုတ်လားအတောင်းရင်သိပြီးတော့မကြိုက်ဘူးသူ့ရဲ့လောဘကြီးကိုမြင်နေတာဟုတ်ဒါကြောင့်ကိုယ့်ရဲ့လောဘကလည်းသူတို့ရဲ့ပေးလို့စိတ်ကိုအာဟန္တာရှိတယ်။သူတို့ရဲ့လောဘကလည်းကိုယ့်ရဲ့ပေးလို့စိတ်ကိုအာဟန္တာရှိနေတယ်။ဒါလက်တွေ့စဉ်းစားကြည့်အောင်။အလိုပဲဒေါသအားကြီးတယ်ဆိုလို့ချင်းအလိုလိုလေးနဲ့ကိုယ်ကလည်းသူ့ကိုဘာဖြစ်တော့စိတ်တို့ရဲ့သူ့ရဲ့ဒေါသကိုယ့်ရဲ့ဒေါသထွက်လာအောင်နှိုးဆွပေးလေလားလို့စဉ်းစားကြည့်တယ်။ဟုတ်တော့ဟုတ်တာပေါ့အဲ့ဒါကြိုက်เสียကောင်းတဲ့အနေထားကြီးမှမဟုတ်ဘဲနဲ့မကြိုက်ဘူး။အဲ့တော့မကြိုက်ဘူးဆိုတာကြီးကိုယ်ကမကြိုက်เสียကောင်းတဲ့အနေထားကြီးတစ်ခုဖြစ်နေတယ်သူကတော့အကြောင်းတမျိုးမျိုးကြောင့်မကြိုက်တာကြီးဖြစ်တယ်။ကိုကပါတော့ကိုကတော့သူမကြိုက်တာကြီးကိုပဲမကြိုက်ဘူးလို့ဖြစ်တယ်။စဉ်းစားဖို့လိုတယ်နော်။ဒါကြောင့်ဒေါသအားကြီးရင်လူမုံများတယ်။တန်မြတ်စွာဘုရားဒါလိုက်ဟောထားတာပဲနော်။ဒေါသအားကြီးရင်လူမုံများတယ်။သူလူမုံကြီးဆိုလို့ရှိရင်တော့ကိုအတွက်နောက်ကိုအကျိုးစီးပွားကိုမဖြက်စီးအောင်တောင်းမှကိုအကျိုးရှိတာကိုတော့လုံမပေးတော့။ဒါဘယ်လိုမှမဖြစ်နိုင်ဘူး။ဟုတ်တယ်မဟုတ်လား။ဒီဒါကြောင့်ကိုယ်ကလူဝင်းကျင်မှာအသာသာရာဆင်းပြေးခြင်းနဲ့ဆိုလို့ချင်းအဲ့ဒီအဖြတ်တက်ဒေါသတက်ကိုနေပါအောင်ကြိုးစားရမယ်။နော်စီလုံးမှုအပြုတ်တက်ဖြစ်တဲ့မေတ္တာတက်ကိုအားကောင်းအောင်ကြိုးစားရမယ်။ဒါလူတိုင်းကြိုက်တဲ့သဘောဝတရားပဲ။တတဝရရဲ့စိတ်ကဒါကိုကြိုက်လာတာပဲ။အဲ့တော့ကိုယ်ကကြိုက်เสียရရှိရင်ကြိုက်တာကိုခံရမယ်ကိုဒါပါပဲ။ဟုတ်တယ်မဟုတ်လား။အဲ့တော့ဦးဇင်းတို့အင်္ဂုတ္တပါဠိတော်ထဲမှာနော်တရင်သုံးပေါ်တို့ရဲ့ချစ်ခင်မှုမြတ်မှုလေးစားမှုတန်ဖိုးထားမှုကိုရနိုင်နေဆိုရင်ဘလို့အရေးကြီးနေရှိရမလဲရခြင်းနဲ့ဆိုရင်အခါမျိုးဆော့ပြဟောတာရှိတယ်။နော်အိတ်တာမျိုးရှိရတယ်များမယ်မနာလိုမှုတွေဝန်တုံမှုတွေများမယ်ဟုတ်လားချီးမွမ်းတဲ့လူကိုကဲ့ရဲ့မယ်ကဲ့ရဲ့တဲ့လူကိုချီးမွမ်းမယ်ဒါမျိုးဆိုရင်လူတော်တော်မုန်းတယ်လို့ဆိုတယ်။အမျက်နှိုးမှုမလေးစားဘူးတန်ဖိုးမထားဟုတ်လားအဲ့ဒီသုတ်တန်လေးတွေလည်းပြောကြအလွန်ကောင်းတယ်ဟုတ်လားအခုဒီမှာလည်းပဲမျက်ဆော့ပြကမြတ်တာအကြီးရဲ့တတဝရရဲ့ချစ်ခင်မြတ်မှုကိုရနိုင်တယ်မနုဿာဏံပိယောဟောတိအမနုဿာဏံပိယောဟောတိနော်လူတွေရဲ့ချစ်ခင်မှုနော်နတ်တို့ရဲ့ချစ်ခင်မှုလူမဟုတ်တဲ့တခြားသောတတဝရတို့ရဲ့ချစ်ခင်မှုကိုရနိုင်တယ်ဥမာပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့မြတ်စွာဘုရားရဲ့မြတ်တာတရားဩမြတ်စွာဘုရားရဲ့မြတ်တာတရားမှုလို့နော်တခြားသောတတဝရတို့ရဲ့မြတ်တာထက်အော်မေတ္တာကတော့တကယ်တမ်းကအတူတူပါပဲ။နော်ပမာဏအကြီးအသေးနဲ့ဆိုင်မှုကြီးမားတာမကြီးမားတာပဲကွာမယ်။မေတ္တာစိတ်တိတ်ကတော့ဓာတာပဲလေ။အဲ့ဒါတော့နားလည်ဖို့လိုတယ်။အဲ့တော့ဆိုလိုတာကမြတ်စွာဘုရားရဲ့မေတ္တာမှုလို့စွမ်းတာမဟုတ်ဘူး။မေတ္တာကိုကစွမ်းတာတကယ်တကယ်က။ကိုယ်လည်းပဲအဲ့ဒီလိုစွမ်းတဲ့မေတ္တာကိုယ်တည်းထင်နိုင်ရင်အဲ့ဒီမေတ္တာကအစွမ်းပြမှာပဲ။ဟုတ်လား။ဒါကသဘာဝကအတူတူပဲလေ။မေတ္တာဆိုရင်သဘောလက္ခဏာကြီးအတူတူပဲပေါ့။အဲ့တော့မြတ်စွာဘုရားရဲ့မေတ္တာရဲ့အကြောင်းဦးဇင်းတို့အရန်ထင်ရှားတာလေးတခုပေါ့တချို့လည်းကြာပုတ်ပြီးသားဖြစ်မဲ့ထင်တယ်ကာတဘောမှာမြတ်စွာဘုရားရဟန်းတွေချမ်းရမ်းပြီးတော့အဲ့ဒီရဟန်းတွေထဲမှာရှင်အနန္ဒာလည်းပါတယ်အဲ့ဒီမာလာတိုက်ဘက်ကိုမြတ်စွာဘုရားခိတိတာစာရိကြွားချီတဲ့အခါကျတော့အဲ့ဒီမာလာမင်းသားတွေလက်ရှိမင်းသားတွေတော့သူတို့ကမြတ်စွာဘုရားနဲ့ရဟန်းတန်ဃာကိုကြိုးကြရမယ်ကြိုးဆူကြရမယ်မကြိုးဆူလို့ရှိရင်ဓာန်ငွေ900တတ်မယ်ဆိုတော့သူတို့ရဲ့ကြိုးဆူပွဲကိုကြီးကားစေခြင်းလို့အဲ့လိုလုပ်တာဒါအကုန်လုံးမင်းသားတွေလာပြီးတော့ကြိုးကြရတာတချို့လည်းပဲစိတ်ပါလက်ပါတချို့လည်းပဲတံရိုက်မှကြောက်လို့လာတာဟုတ်လားအဲ့ဒါအဲ့ဒီထဲမှာရောစဆိုတဲ့မန္လာမင်းသားတယောက်ပါတယ်အဲ့ဒါကလူဘဝတုန်းကရှင်အနန္ဒာနဲ့တငယ်ချင်းလေအရင်ရင်နေတယ်အဲ့ဒီရောစနဲ့ရှင်အနန္ဒာတွေ့တဲ့အခါကျတော့ရှင်အနန္ဒာကဝန်တာအာရပေါ့နော်ငယ်တငယ်ချင်းဆိုတော့အာမင်ယရနာ၃ပါးကိုဒီလိုမြဲမြဲနုံနုံလာကြိုးဆိုတာကောင်းနေလို့သူကပြောတော့မဟုတ်ဘူးတဲ့ငါတံရိုက်မှကြောက်လို့လာတာတဲ့နော်ဖရာတရားတန်ဃာကိုသူ့စိတ်ထဲမှာတံပိုးထားတာမရှိဘူးတဲ့။ငါတန်ရိုက်မှာဆိုလို့ကလာတာ။အဲ့လိုပြောပြောလိုက်ရောရှင်အနန္ဒကတော်တော်ကိုစိတ်မကောင်းဖြစ်သွားတယ်။နော်အဲ့ဒါနဲ့မြတ်စွာဘုရားကိုသွားလျှောက်တာရှင်အနန္ဒတပါးတဲ့။မြတ်စွာဘုရားတဲ့။ရောဇမာလာမင်းသားပင်ကိုစိတ်သက်ကောင်းပါရဲ့။နော်မြတ ရောဇာလိုပုဂ္ဂိုလ်မျိုးတာသနာတော်ကိုကြည်ညိုမယ်ဆိုရင်သူ့အတွက်လည်းအများကြီးအကျိုးများမယ်တာသနာတော်အတွက်လည်းအများကြီးအကျိုးများနိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားရောဇာကိုကြည်ညိုလာအောင်မြတ်စွာဘုရားဆောင်ရွက်ပေးတော်မူပါလို့အဲ့လိုတောင်းပန်တယ်အဲ့တော့မြတ်စွာဘုရားကအနန္တတဲ့ရောဇာလိုပုဂ္ဂိုလ်ကိုဒီယတနာမြတ်သုံးပါးကိုကြည်ညိုလာဖို့အတွက်ငါမှဘာအခက်အခဲမှရှိဘူးတဲ့ရှင်ရှင်ဘုရားနဲ့ပြောတာနော်မြတ်စွာဘုရားဟုတ်လားအဲ့ဒါဘာလို့တုံဆိုတော့မြတ်စွာဘုရားမေတ္တာပို့ရတယ်ဒီတတ္တလောကကြီးတစ်ခုလုံးမှာဖြန့်ထားတဲ့မေတ္တာဓာတ်ကိုအဲ့ဒီရောဇတယောက်တည်းရဲ့အပေါ်မှာစူးစိုက်ပြီးတော့ပို့လိုက်တယ်တဲ့။နော်အောတိတအနောတိတမေတ္တာဆိုတာကြားပြီးတယ်မဟုတ်လား။နော်ရည်ရွယ်ပြီးတော့ပို့တာရှိတယ်။မရည်ရွယ်ဘဲနဲ့အလုံးကိုဖြန့်ပြီးတော့ပို့တာရှိတယ်။တစုံတယောက်အပေါ်မှာပို့တာရှိတယ်။အလုံးအပေါ်မှာမချနာဘဲနဲ့ပို့တာလည်းရှိတယ်။ဒါမေတ္တာပဲဖြစ်ဖြစ်မေတ္တာပါပဲ။ဟုတ်လား။အဲ့လိုမျိုးရည်ရွယ်ချက်ရှိရှိနဲ့စူးစိုက်ပြီးတော့ပို့လိုက်တော့ရောဇရဲ့စိတ်ဓာတ်ကပြောင်းသွားတယ်။အောကြနော်မေတ္တာပို့ရင်ရောက်သလားဆိုတဲ့မိဘရဲ့အဖြေပဲဒါအာဂမယုတ်တိကြာရရောက်သွားတယ်။ဟလာသူ့ရဲ့စိတ်ဓာတ်ကိုပြောင်းလဲသွားတယ်။မြတ်စွာဘုရားရဲ့ပုံမှာချစ်ခင်မှုမြတ်နိုးမှုအကြီးအကျယ်ဖြစ်လာတယ်။အောကြပါပဲ။အဲ့ဒါကျမ်းစာထဲမှာဘလို့မတန်းတင်ထားလဲဆိုတော့မအီးပြောက်လို့ရှာတဲ့နွားပေါက်စလေးလိုကိုဖြစ်နေတယ်တဲ့။ရောဇာကမြတ်စွာဘုရားကိုလိုက်ရှာ။နော်တင်းလေးကိုမရအောင်အဲ့ကြောင်းဝင်တဲ့ကြောင်းတွေမြတ်စွာဘုရားပြန်มาလဲမြတ်စွာဘုရားပြန်มาလဲလိုက်ရှာသောတော်ကတိုင်းတိုင်းမှာကြောက်လို့လာရတယ်ဆိုတဲ့လူကအဲ့လိုဖြစ်သွားတာဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားရှိတဲ့ကြောင်းကိုညွှန်ပြတော့အဲ့ဒါမြတ်စွာဘုရားတကားခောက်တော့အဲ့ဒီမှာမြတ်စွာဘုရားသူ့ကိုတရားဟောတော့အဲ့မှာတောတာပန်ဖြစ်တယ်နော်အဲ့တော့ပြောချင်တာကဒီမေတ္တာတရားရဲ့စွန့်ရည်တက်တိလူတွေရဲ့ချစ်ခင်မြတ်နိုးမှုကိုလွယ်လွယ်လေးရနိုင်တယ်ဆိုတာကိုပြောချင်တာအဲ့နောက်တော့ပြောရောစာဒီမေတ္တာတရားကိုပဲအကြောင်းခံပြီးတော့နော်အကြီးအကျယ်ပြောင်းလဲသွားတဲ့သူတော်ကောင်းတယောက်ဖြစ်သွားတာပဲဒါကိုလည်းနားလည်ဖို့လိုတယ်ပေါ့နော်ပြီးတော့နောက်တစ်ခုအရင်လို့ပြောရင်တာကဝိတာခမထေရဲ့အကြောင်းပြောရင်အဲ့ဒီကတော့သူကနတ်တေရဲ့ချစ်ခင်မြတ်နိုးမှုကိုပြောရင်တာဟောဝိတာခမထေဆိုတာကတစ်ချိန်လုံးကသူကတတိတယောက်ပဲအဲ့တော့နောက်တော့ရှိတဲ့ခြေရင်အကုန်စွန့်ပြီးတော့ဘုံကြီးဝတ်သွားဘုံကြီးဝတ်သွားပြီးတော့သူတပါးတဲ့ခူတကူထဲမှာတရားအထုတ်တရားထုတ်တဲ့အခါမှာသူကမေတ္တာအမြဲတမ်းပို့တယ်။အဲ့တော့သူ့ရဲ့စိတ်ကူးတွေကနော်ဒီကူကြီးတွေမှာငါဘာတင်း3လကလပတ်လုံးနေမယ်။ဝါကျွတ်နော်တနည်းအားဖြင့်ငါကြွမယ်ဆိုစိတ်ကူးပြီးတော့နေလာ။အဲ့တော့ဝါကျွတ်ပြီဆိုတော့သူကြွတော့မယ်ဆိုတော့တပိတ်သင်္ကန်းလေးနဲ့ကိုရေကထွက်လာ။အဲ့ဒီအချိန်မှာကိုဘောဝါမှာနတ်သမီးတယောက်ငိုနေတာကိုတွေ့ရတယ်တဲ့။နော်အဲ့ဒီကိုဘောဝါကအပင်မှာနေတဲ့ရုပ်ကစိုးနတ်သမီးတယောက်ပဲ။ကိုထင်ပြပြီးတော့ကိုငိုတာ။ဘာဖြစ်လို့ငိုတာရောလို့မေးတယ်။ပဲအရှင်ဘုရားကြွတော့မှာဆိုလို့ငိုတာပါငါဒီမှာနေတော့ဘာအကျိုးရှိလို့ငါ့ကိုမကြွစေချင်တာတုံးလို့မေးတယ်တဲ့အရှင်ဘုရားတဲ့အရှင်ဘုရားဒီမှာနေလို့ရှိရင်ဒီမှာဒီနားမှာရှိတဲ့နတ်တရားအယံညင်ညွတ်တယ်တဲ့အရှင်ဘုရားရဲ့မေတ္တာဆက်ကြောင့်နတ်တရားအချင်းချင်းချစ်ခင်တဲ့မျက်လုံးနဲ့ကြည့်ပြီးတော့သူတို့အချင်းချင်းအယံညင်ညွတ်ကြတယ်နေရထိုင်ရတာတွေ့အမြင်ရတာချမ်းသာတယ်စိတ်ချမ်းသာတယ်အရှင်ဘုရားကြွတော့မှာဆိုရင်တော့အဲ့ဒီညင်ညွတ်တွေအကုန်လုံးပြည့်စည်သွားတော့မှာတဲ့တယောက်နဲ့တယောက်အဲ့ဒီတယောက်နဲ့တယောက်မေတ္တာမရှိရတော့အနေထားမျိုးကိုရောက်သွားမှရှိုးလို့ဒါကြောင့်အရှင်ဘုရားဒီမှာနေတဲ့အဲ့ဒီအကျိုးရှိရဲ့အဲ့တော့ဝိတာခမထေကဟောငါဒီမှာနေတာနေလို့အတွက်အကျိုးရှိတယ်ဆိုရင်ငါနေပေးမယ်ဆိုတော့ဆက်နေရမသွားဘူးဟုတ်လားအဲ့လိုနဲ့နောက်နေ့ဝါကြွခါနေတော့တခါထွက်မယ်လို့တော့တခါတော့တမီးရဲ့ရှေ့အနေငိုတာပဲဟုတ်လားအဲ့ဒါနဲ့အဲ့ဒီကူမှာပဲနေပြီးတော့ပြိဋ္ဌိဘံဆန်းသွားတယ်ဘယ်မှမကြွဘူးနော်ဒါပါလေဆိုတော့နတ်တို့ရဲ့ချစ်ခင်မြတ်နိုးမှုနော်ကိုယ့်ရဲ့မေတ္တာဓာတ်ကအားကြီးတယ်ဆိုလို့ရှိရင်နော်နတ်တည်းရဲ့ပုံမှာတောင်ရိုက်ခတ်မှုရှိရောတကယ်တမ်းကကျွတ်တို့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကိုဖြောက်ဖြောက်ပြီးတော့တရားဒေသနာတွေကိုနားရင်တော်တော်ကောင်းတယ်ဒါသဘာဝတရားတွေပဲလူဆိုတာလည်းမရှိဘူးနတ်ဆိုတာလည်းမရှိဘူးအိဋ္ဌံဆိုတာလည်းမရှိဘူးဘာပဲရှိလဲစိတ်စိတ်တိတ်ယုံနိဗ္ဗာန်ဟုတ်တယ်မဟုတ်လားနော်ဒါပဲရှိတာပဲလေဟုတ်လားဒီစိတ်တွေရဲ့စွန့်ရည်တက်တဲ့အချင်းချင်းဆက်နွယ်မှုရှိတယ်။အရန်အော်ရကောင်တဲ့တချို့ကိစ္စတွေကအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့သိနိုင်တဲ့နယ်ပယ်တွေကအရန်ချင်းမြောင်းနေတော့တချို့အားတွေကအံ့ဩရတယ်ပေါ့။ဘာလို့အံ့ဩရဆိုတော့မသိလို့အံ့ဩရတာ။မသိတာကြီးကဒီလိုကြီးဖြစ်လာတယ်ဆိုတော့အံ့ဩမိတယ်။ဟုတ်လား။အဲ့တော့စိတ်တွေရဲ့သဘောနော်ဒီဓာတ်သဘာဝတွေရဲ့သဘောကိုနားလည်အောင်ကြိုးစားရမှာ။နော်။အဲ့တော့ဒီနေရာမှာဦးဇင်းတို့သူရဲ့နတ်ရဲ့အိဆန်ရဲ့လို့မဟုတ်ဘူးဒီစိတ်တွေပဲရှိတာဒီစိတ်တွေရဲ့စွန့်ရည်တက်တည်လို့ပြောတဲ့နေရာမှာတိရိစ္ဆာန်တွေရဲ့ပုံမှာလွှမ်းမိုးနိုင်မှုရှိတယ်ဆိုတာကိုလည်းနားလည်ရပဲ။အဲဝေဒနာမင်းကြီးကတော်ထဲမှာနေတဲ့အခါကျတော့အဲ့ဒီမေတ္တာတရားနဲ့နေတာပဲဝေဒနာဆက်မှာလေ။အဲ့တော့ဒီတိရိစ္ဆာန်တွေကအများကြီးနုံညံ့မှုတိမ်မွေးမှုပျော်ပြောင်းမှုရှိတယ်။ တော့အချင်းချင်းဒုက္ခပေးတာနှိစ္စတာမရှိဘူး။မတုဏတမဆက်မှာလည်းအဲ့ဒီအတိုင်းတွေ့ရတယ်။တုဏတမဆက်ကပို့တောင်းစိတ်ဝင်စားတဲ့အကောင်းလေး။ဟုတ်လား။အလွန်ကြောက်တယ်ဆိုတဲ့ကိနေရာတွေကတောင်လာသူရှိဘူး။တမင်တွေပါတယ်ဆိုလို့ရှိရင်သူရေခတ်လို့ရှိရင်ရေဝိုင်းပြီးတော့ခတ်တယ်။သူ့ပုံမှာလုံးဝယုံကြည်စိတ်ချမှုရှိတယ်။ဒါကြောင့်ဦးဇင်းတို့တချို့တိရစ္ဆာန်အရာရင်းတွေကကလေးတွေကိုအံတယ်မပြူ။အကလေးတွေရဲ့စိတ်ထဲမှာဒီဟာဒီသဘောကိုငါနှိမ့်ဆက်မယ်၊သူ့ကိုငါနိုင်တယ်ဆိုတဲ့အတွေ့အကြုံ။လူတွေကြတော့အဲ့လိုမဟုတ်ဘူး။အသက်ကြီးလာပြီဆိုရင်တိရစ္ဆာန်ကိုဘယ်လိုထင်တော့။အဲ့ဒါကြောင့်တိရစ္ဆာန်တို့ကထင်တာပေါ့နော်။ကိုနိုင်တယ်၊ကိုလှုပ်ချင်တိုင်းလှုပ်လို့ရတယ်ဆိုတဲ့အထက်စီးရနေတဲ့အပိုင်းရှိမယ်လို့ဦးဇင်းထင်တယ်။ဟုတ်တယ်မဟုတ်လား။ကလေးပေါင်းစားတွေကြတော့အဲ့ဒီလိုမရှိဘူး။သူတို့စိတ်ကဘာဖြစ်တော့ချူစင်တယ်။ဒါကြောင့်မို့လို့နော်ဦးဇင်းတို့တာရဏာယီဥစည်းဌာနမှာငဘောကအင်္ဂလိပ်စာဌာနမှာအရိတာလောက်သွားရဲ့ဆရာကြီးဥချစ်တင်ဆိုတာရှိရဲ့တဲ့နော်ဓမ္မစီရဆရာကြီးဥထေလိုင်ကြီးတဲ့မေတ္တာဝါဒဆိုတဲ့စာအုပ်ကိုဦးလင်းကဘယ်ငယ်ကအရင်ကြိုက်တယ်ခဏခဏလည်းဖတ်ဖြစ်တယ်အခုဒီလာကနေလည်းဖတ်လာတယ်အဲ့ဒီတွေကအကြောင်းအရာလေးကိုပြောချင်တယ်ဟုတ်လားအဲ့ဒီဥချစ်တင်ရဲ့အမေကဒေါ်ရွှေတဲ့စာမတက်အဖေကဥဆန်ထွန်းနဲ့သူကမုတ်ဆိုးဝါဒနာပါတယ်အဲ့တော့အင်္ဂလိပ်ကျကစေရေးကြီးပဲအဲ့ဒါကံကုန်တယ်ပဲကိုသွားဆိုအငြင်းတန်းအနတ်တလက်နဲ့ပြစ်တယ်အဲ့ဒီဒေါ်ရွှေရစာမတက်ဘူးဒါမဲ့စိတ်သားအရင်ကောင်းတယ်အပိိတ်တွေဘာတွေအကုန်ရတယ်စာရမတက်တာဈေးရောင်းတယ်ဈေးရောင်းလို့ရှိရင်လည်းပဲသူကစာနဲ့မမှတ်ဘူးအယုံနဲ့မှတ်တာတယ်သူ့ရဲ့ဈေးစင်းရစာကိုသူ့ပဲဖတ်တတ်တယ်လို့ဆိုတယ်နောက်ငပိဝဲထားဆိုရောင်းမပုံလေးနဲ့ဘလောက်ပဲသူတင်ကေတာနဲ့သူအလုတ်ကတော့ဖြစ်အောင်လုပ်နိုင်တယ်အမြတ်တာအရင်အားကြီးတယ်နော်စာနဲ့ပေးတဲ့တိတိကျကျလောက်တံမို့ဘောဘွားစာမြစ်တာတက်ပါလာပြီးတော့အဲ့ဒီဟာကိုပြုံမွေ့နေတဲ့သဘောရှိပုံရတယ်။အဲ့ဒီတက္ကမကြီးကဟုတ်လား။အဲ့တခါဆိုရင်ဆင်ရိုင်းတကောင်လူတွေကိုခဏခဏနင်းတက်လို့ဆိုပြီးတော့အထက်ကပြင့်မိန်ပေးတာအဲ့ဒီဆင်ရိုင်းကြီးကိုပြစ်တတ်တယ်။အဲ့ဒါကို तू ကမရမနေနိုင်ငိုပြီးတော့တောင်းတာဝဲပေးရမယ်ဆိုတော့အဲ့ဒီဆင်ရိုင်းကြီးကိုဝဲပေးရတာအလောက်တတ္တဝါတွေကိုလည်း तू ချစ်တယ်။နောက်တော့အဲ့ဒီဆင်ရိုင်းကြီးကနော်ကြာစားရတော့အောင်ရင်ကြီးသူ့ရဲ့မြစ်တာတရားကျောင်းရင်ကအဲ့ဒီဥချစ်တင်မြင်ကတည်းကနှစ်နှစ်သားသုံးနှစ်သားအဲ့ဒီဆင်ရည်နဲ့ကစားရတယ်၊တွားရတယ်၊ဘာမလုပ်ရဲအဲ့ဒီဆင်ရည်။မတင်ရသေးဘဲနဲ့ကိုဘာမှမလုပ်။ကလေးကိုဘာမှမလုပ်။နောက်တော့အဲ့ဒီဥဆန်ထွန်းကမုတ်ဆိုးဘွားကိုစွန့်လိုက်ရတယ်တဲ့။ဘာလို့စွန့်လို့တော့သားကောင်သွားပြစ်တယ်။ဘယ်တော့မှဘာမှမရဘူး။ဘာလို့မရတော့လဲဆိုရင်အဲ့ဒီဒေါ်ရွှေကမေတ္တာအမြဲတမ်းပို့တယ်။အဲ့တခါတလေဆိုရင်မလုပ်ပါနဲ့။မတွားပါနဲ့။သူ့ယောက်ျားကိုတားတယ်။မရဘူးမရဘူးဆိုရင်အဲ့ဒါတွတ်နဲ့ရွတ်ပေးဒီပါလေရွတ်ခဏလေးနေပါအောင်ကျုပ်ဆူတောင်းမရစေအောင်တခါလေးဆိုရင်သူနားလေကလို့အဲ့ဒါသရွေးဆွတ်ပြီးတော့တနတ်ထိတ်ကိုမြန်ပုတ်လိုက်မယ်ဆိုရင်အဲ့ဒီဆိုရင်တကောင်ကမရဘူးဟုတ်လားနောက်တော့အဲ့ဒါတနတ်အမျိုးမျိုးပြောင်းပြီးတော့ကိုင်းပြီးတော့လိုက်တယ်ဘလို့မှမရလို့အဲ့ဒါမုတ်ဆိုးဘွားကိုဆွန့်လွတ်လိုက်ရတယ်အဲ့ဒါမာကြီးဆိုတော့ဘုရားကြီးတရားပြတဲ့အချိန်မှာအဲ့ဒီတခါကြီးကယောဂီတရားအထုတ်တယ်ပေါ့နောက်ပိုင်းကျတော့ဟုတ်လားအဲ့ဒါမှဥစဉ်ပိုးပြီးတော့အံ့ဩကြကောင်းတာတခုကဥစဉ်တော့အခုမောင်ရင်မောင်မတ်မေမာဝိထုမြန်မာဝိထုကိုပထမဦးဆုံးရေးတဲ့ဂျိမ်းလာကျော်ဆိုကြားဦးတယ်နော်။အဲအဲလာရဲ့မွေးစားအဖေအမေနော်ဥညိုဆိုတာရှိတယ်တဲ့။တောမမကြီးတဲ့။တောမမကြီးကဗုဒ္ဓဘာသာဥညိုဟာခရစ်ယာန်။ဟုတ်လား။အဲ့တော့သူတို့ရတဲ့အခါကျတော့တယောက်ရဲ့ဘာသာရေးကိုတယောက်မပြောဘဲနဲ့နားလည်မှုနဲ့နေတာပေါ့။ဟုတ်လား။အဲ့ဒီဥညိုဟာလည်းပဲမုတ်ဆိုးဝါဒနာအရန်ပါ။အဲ့ဒီတောမမကြီးကလည်းမြစ်တာအရန်အားကြီးတယ်။ဟာတွေ့ကြတာ။အဲ့တခါမှဆိုလို့ရှိရင်သူကဒီရောနယ်ဘက်ကိုသွားရင်းနဲ့တော့ငှက်တွေကလည်းအရင်ပေါ်တာ哦အဲ့ဒီဘက်ကအဲ့ဒီတုန်းအခြေအနေပေါ့အဲ့တော့ဦးဇင်းတို့ငုံငှက်တို့ဆိုတာရှိတယ်အဲ့ဒီငုံငှက်ရဲ့ထူးခြားချက်ကလည်းပါလဲဆိုတော့လူတွေစိုက်ပြိုးထားတာကိုဘာမှမစားဘူးတခြားသောတိရစ္ဆာန်တွေကိုဘာမှမစားဘူးပိုးကောင်လေးတွေကစားမစားဘူးလေအဲ့ဒီငုံငှက်ကသူ့အမြန်တကယ်လို့ပြစ်လို့ရှိရင်ပြစ်တဲ့လူရဲ့ခြေရင်းကိုထိုးချင်းပြီးတော့အံ့ပြတယ်တဲ့ဘာမှမစားပါဘူးဆိုတာကိုတိအောင်လှုပ်တာအဲ့ဒီငုံငှက်ရထူချခြင်းပေါ့အဲ့ဒါငှက်သူတော်ကောင်းလို့လည်းခေါ်ရတယ်တချို့မဟုတ်ဆိုတဲ့အဲ့ဒီငှက်တွေကိုမပြည့်ဘူးဟုတ်လားတခါအဲ့လိုပဲအဲ့ဒီမြောင်မင်းကြီးကအဲ့ဒီငုံငှက်တွေအများကြီးနားနေတာအပြုတ်လိုက်ကြီးနားနေတာအဲ့ဒါလှဲနေတော့သူကတတော်အရာရှိဆိုတော့သွားတာပေါ့ဥညိုကအဲ့ဒါသူမိမလည်းပါတယ်တမမကြီးလည်းပါအဲ့ဒါတွေ့တဲ့အခါကျတော့ဟာငှက်တွေအများကြီးဆိုတော့ပြည့်မယ်ပေါ့ဟာမိမမပြည့်ပါနဲ့လို့ဒါမရဘူးမင်းကတို့ဖျားဖန်ခြင်းထားတဲ့ဒီအစားအသောက်လေးတွေကိုတော့ရေးကြီးခွန်ကြီးမလုပ်ပါနဲ့ပေါ့အဲ့ဒါနဲ့ဘလို့မှတားမရတဲ့အခါကျတော့တော့ဓမ္မမကြီးကခဏလို့ဆိုရင်ခဏလောက်နေပါဦးသူမေတ္တာတုပ်ကလေးရွတ်ပြရစီအောင်ဆုတောင်းပြရစီအောင်လို့ပြောရတယ်အဲ့ဒါသူစိတ်မရှိဘဲနဲ့စောင့်နေရအဲ့ဒါသူရွတ်ဆိုပြီးဆိုတော့ကိုင်းကြည့်ချင်းလည်းပြစ်တော့ဆိုပြစ်တာ အကန့်အခက်လက်တွေပဲအောက်ကျုပ်ကြလာတယ်တကောင်မှမမှန်ဘူးတဲ့ဒါသူအမြင်ကြီးကပြစ်မှတ်ကိုမလွဲအောင်သူပြစ်နိုင်နေတယ်ချန်ပီယံတယောက်မဟုတ်ပေမဲ့လို့သူအလွန်လက်တဲ့တယ်ပေါ့နော်တကောင်နဲ့ငလားနေတဲ့ငှက်ကိုပြစ်နိုင်ဒီမှာအုပ်လိုက်ကြီးရှိနေတာကိုသူတကောင်မှအယံအံ့ဩတယ်ပေါ့အောက်မှာနှမွေးတွေပါလေတွေးသက်တွေပါလေကြာနေလားရှောက်ရှာတယ်မပြန်တော့ဒဏ်ရဘာအမှန်မွေးလေးတောင်ကြာမလားပဲသူစိတ်ထဲမှာအယံအံ့ဩမိတယ်တဲ့အော်ဗုဒ္ဓဘာသာရဲ့တရားလည်းစွမ်းမပဲလို့သူအဲ့လိုအောက်မိတယ်တဲ့အဲ့ဒါသူဗုဒ္ဓဘာသာဖြစ်မပြောင်းသေးဘူးနောက်ဆုံးတော့ဗုဒ္ဓဘာသာဖြစ်သူပြောင်းတယ်ဘာလို့ပြောင်းလို့ဆိုတော့အဲ့ဒီဒကမာကြီးကြောင့်ပဲပြောင်းရတာသူမှထူးခြားတာတွေစမ်းကြတာတွေအများကြီးတွေ့ရတယ်လက်တခါဆိုလို့ရှိရင်တော်တော်ထူးဆန်းနေတဲ့အောင်ဆိုဦးဇင်းတို့မောက်တင်နဲ့ဆိုတာရှိတယ်ဟင်းသာအမျိုးနဲ့ပဲခေါင်းမှာအမောက်ပါတယ်ဒီမှာအောက်ကဘူးကြီးနဲ့အရင်လှတဲ့ငှက်မျိုးတော်တော်လေးကြီးတယ်လို့ပြောတယ်နော်ဘဲလို့လို့ဘာလို့လို့ငှက်ငှက်အကြီးကြီးရောအဲ့ဒီငှက်တွေကအရင်တစ္ဆာကြီးတယ်တကောင်ကိုပြက်တက်လို့သေလို့ရှိရင်တကောင်ကအမြင်ကြီးကိုပြန်ပြီးတော့အတောင်ကိုရှက်ပြီးတော့တခါတည်းထိုးချပြီးတော့သေပြစ်တယ်လို့ပြောတယ်ဒါတကယ်ဖြစ်တာလို့ပြောတယ်အဲ့ဒါတခါတော့သူ့ရဲ့တပည့်တယောက်ကအဲ့ဒီကံထဲမှာသွားနေတဲ့အကောင်သုံးကောင်တည်းကတကောင်ကိုလှမ်းပြစ်လှမ်းပြစ်တဲ့အခါကျတော့မှန်ရောမှန်တော့ကျန်တဲ့နှစ်ကောင်ကပြန်မသွားဘူးတဲ့အဲ့ဒီအမှန်လို့ခြေထဲမှာလဲနေတဲ့အကောင်ဝိုင်းပြီးတော့ထူရတယ်နှုတ်တီးနဲ့ဝိုင်းထူတကယ်ဖြစ်မယ်ဆိုတာသိရဲ့နော်အဲ့ဒါကိုဒီတခါကြီးကဥညိုဝံမြင်တော့သူ့တပည့်ကိုလှမ်းပြီးတော့ပြောတယ်လုံးဝမပြစ်နဲ့ပေါ့သူအံ့ဩတယ်ပေါ့အဲ့ဒါအဲ့ဒီအကောင်ကသေသွားတာသေသွားတော့အဲ့ဒီအကောင်ကိုယူလာတဲ့အခါကျတော့အဲ့ဒီခုနကဝိုင်းထူတဲ့နှစ်ကောင်ကအပေါ်ကနေလိုက်လာတယ်အိမ်ထိလိုက်လာတယ်ဩပြီးတော့လိုက်လာတယ်အဲ့တော့သူစဉ်းစားတယ်ဩဒီငှက်တွေကအရန်နော်စိတ်သက်တွေကမြင်မလာကြလားပေါ့တချို့လူတွေမှာတောင်မရှိတဲ့စိတ်သက်မျိုးသူတို့မှာရှိတယ်အောင်သူစိတ်ထဲမှာအရန်ထိခိုက်တယ်โอ้ตู่ไอ้ย้อนเนี่ยเป็นมาตั้วเองเนี่ยตะคามาอภิเษกตะคู่ชื่อเลยแหละแม้มาเตี่ยวญาโอ้เอาก็ซินได้คาจ้าซ้วยตัวเลยจ้าซ้วยตัวได้คาเจอจ้าไม่ตีไม่ชินจังหวะจั่วกูกะซ้าแล้วกะซ้าเออตัวหนั้นอ่อเลยต้อซักก็เนี่ยพี่รอไอ้เนี่ยมณีมวยมาเนาะซ้วยตัวล่ะโอ้จังหวะไม่ตีได้บ่าวลาเกเลยบ่าวอ่อล่ะไอ้หมอมาชื่อแต่หยอกจ้าจောက်โลป้องนี่เลยแหละตั้วไม่เกยบะซุ่มาเนี่ยจองไม่จองดีโลเนี่ยไอ้แม้มาต่อได้ป่าตัวจ้าซ้าคันอ่ะတော့ဒါတို့စဉ်းစားမိတယ်ပေါ့တချို့လူတွေမလုံနိုင်နဲ့နော်ကိစ္စမျိုးဒီမှာရန်သူရှိတယ်ဆိုတော့ तू တိတယ်ပြစ်တယ်လို့ဒီကောင်တေးတော့ဆိုအကျဉ်းနှစ်ကောင်လိုက်လာတယ်အဲ့ဒီနေရာစပြီးတော့ तू ငှက်တယ်ပြစ်တော့သူပြောင်းသွားတာအဲ့တော့နောက်ကြတော့ तू ဗုဒ္ဓဘာသာဖြစ်လာတဲ့အခါကျတော့ तू ဇက်စာရီဘာတွေဖတ်တယ်ပေါ့နော်ဦးဇင်းတို့ဇက်တော်တစ်ခုရှိတယ်နော်ဟင်းသာမင်းဇက်တွေရှိတာဟိုသူမူခါလို့စစ်သူကြီးနော်ရှင်အန္တနာရဲ့အကြောင်းအဲ့လိုပဲတောင်းချောင်းမိတဲ့အခါကျတော့ဘယ်မှမသွားဘူးအနန္ဒာကအဲ့ဒီနာမှာအနန္ဒာလောင်းဟင်းတာကအဲ့ဒီနာမှာပဲနေတယ်ရဲဝွန်ရဲချဲဝွန်ဝွန်နေတယ်ဟာအဲ့ဒီမှာမုတ်ဆိုးကလည်းပဲဒီငှက်တွေရဲ့အပြုအမူကြည့်ပြီးတော့အဲ့ဒီဇက်တော်ထဲမှာမေတ္တာအယံဖြစ်လာတဲ့အခါကျတော့ဘာလို့တုံဆိုတော့အဲ့ဒီငှက်ရဲ့နော်ခြေတော့မှမိလို့ယုံတာလို့အရေးတွေပြတ်နေတာရှိတယ်အဲ့ဒါကိုလက်နဲ့ဆုပ်ပေးတယ်တိူတရအပအနိုင်ချန်ဆက်သွားတယ်လို့ဆိုတယ်အံ့ဩကြရပါနော်ဒါကဦးဇင်းတို့နော်စာထဲမှာပါတဲ့အကြောင်းအရာဖျားဟောထားတဲ့အကြောင်းအရာပါပဲအဲ့တော့ပြောနေတာကပါလေမေတ္တာမေတ္တာပဲနော်ဒိဋ္ဌာရဲ့မေတ္တာပဲဖြစ်ဖြစ်လူတွေရဲ့မေတ္တာပဲဖြစ်ဖြစ်ဘုသူရဲ့မေတ္တာပဲဖြစ်ဖြစ်မေတ္တာမေတ္တာပဲသို့တော့ကိုကစနစ်တကျတာကိုအားရှိလာအောင်လေ့ကျင့်မဲ့ပြည့်စုံပြည့်ထောင်မဲ့ဆိုတော့အများကြီးပို့ပြီးတော့အစွမ်းထက်လာတော့ကြင်ကြရပုံတွေပြီးတော့လှုပ်ထတာနဲ့စနစ်တကျအပီအပြင်းလှုပ်ထတာကတော့မတူနိုင်ဘူးဟုတ်ရဲ့လားဒါကြောင့်မေတ္တာကိုအများကြီးအားကိုးဖို့လိုတယ်ဆိုတာလေးကိုသဘောပေါက်သိချင်တာအခုမေတ္တာရဲ့အကျိုးကျေးဇူးတွေကိုဒါဖုံဖုံတို့ပြောနေတာဟုတ်လားဒီဘယ်နှပါးရှိသွားရေတော့၄ပါးရှိတာနော်အိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနဲ့ဒီရောက်သွားပြီဟုတ်လားအေးချစ်လျက်လူနဲ့ပြီးတော့ပါလာတော့ဆိုတော့စောင့်လျက်နတ်များစောင့်လက်နတ်များနတ်တွေရဲ့စောင့်ရှောက်မှုကိုခံရတယ်သမဏုဒ္ဒနံပိယောဟတိအမဏုဒ္ဒနံပိယောဟတိဒေဝတာနံရက္ခန္တိဟုတ်လားနတ်တွေရဲ့ဆောင်းဆောင်မှုကိုခံရတယ်နတ်တွေရဲ့ဆောင်းဆောင်မှုခံရတယ်ဆိုတာလည်းပဲတလူလာအပ်တဲ့အကျိုးကျေးဇူးတစ်မျိုးနော်အဲ့ဒီဥစ္စာလည်းပဲဒါမေတ္တာရဲ့ဆွမ်းရည်တတ္တိထဲမှာတစ်ခုထည့်ပြီးတော့ဒါမျိုးဆိုပြောပြထားတာအဲ့တော့နတ်တွေဆောင်းဆောင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့နော်ရှင်သူကူတိရဲ့အကြောင်းလေးကပြောစရာကောင်းတယ်နော်လက်တွေ့အတွေ့အကြုံလေးတွေကိုထည့်သွင်းပြီးတော့ပြောရခြင်းကယုံကြည်မှုတတ္တတရားကိုပို့ပြီးတော့တိုးပွားစေတယ်မေတ္တာတရားဆိုင်တဲ့တတိဟုတ်လားမေတ္တာကဘယ်လိုဖြစ်တယ်ဆိုတာကိုပညာတစ်ခုအနေနဲ့တဲ့တဲ့သိဖို့ဆိုတာတော့မလွယ်ဘူးเนาะသဘောပေါက်လားဘဏ္ဍကတောင်ကအကြောင်းဆုံးလာကတဲ့ဓမ္မတွေတရားတွေကိုပြောလဲရတယ် ဒီကုသိုလ်စေတနာလေးကကောင်းကျိုးချမ်းသာကိုဘယ်လိုဖြစ်စေပါလဲဆိုတာကိုတိုက်ရိုက်ကြည့်သိဖို့ကတော့မလွယ်ဘူးသိနိုင်ဖို့ဆိုတာမလွယ်ဘူးဒီကုသိုလ်စေကလေးကဒီလိုအကျိုးကိုပေးတယ်ဆိုတာကိုယ့်ရဲ့ဉာဏ်နဲ့သိဖို့ဆိုတာမလွယ်ဘူးဘာနဲ့တကာဓမ္မတို့အရင်တို့လက်ခံပြီးတော့လုပ်နေကြရတာလည်းမင်းယုံကြည်မှုနဲ့လုပ်ကြတာဘာနဲ့လုပ်ရတော့ယုံကြည်မှုတို့တော့ဒီယုံကြည်မှုကအရန်ကံ စကားဥမာအဲ့ဒါနဲ့ပဲစတာနော်အဲ့ဒီယုံကြည်မှုနဲ့စတော့မှသာလေနားလည်မှုဆိုတဲ့အခြင်းကရောက်နိုင်တာအစကနဥဘာမှမလုပ်ရသေးပဲနဲ့နားလည်တယ်ဆိုတာမဖြစ်နိုင်ဘူးအဲ့တော့နားလည်မှုမရှိသေးပဲနဲ့ဟောယုံကြည်မှုမရှိပဲနဲ့လည်းပဲလုံမှာမဟုတ်ဘူးမလုပ်ရင်လည်းနားလည်မှာမဟုတ်အဲ့တော့ယုံကြည်မှုရှိမှလုံမယ်လုံမှနားလည်မယ်အဲ့ဒီလိုသွားအောင်အခုကဘာအတွက်ဦးဇင်းတို့ပြောနေအောင်ဆိုရင်ယုံကြည်မှုအတွက်ပြောနေတာပဲတော့ပေါ့တယ်မဟုတ်လားဒီယုံကြည်မှုကဘယ်ကိုရောက်မှာတော့နားလည်မှုကြီးကိုရောက်မှာတော့နားလည်မှုကြီးရောက်ပြီဆိုရင်တော့ခိုင်မြဲမယ်ပေါ့ဟုတ်လားဟေးအဲ့တော့ဦးဇင်းအခုဘာချက်ပြောမှာတော့နော်နတ်တွေရဲ့စောင့်ရှောက်မှုကိုခံရတယ်ဆိုတာအဲ့တော့မြတ်စွာဘုရားလက်ထက်ကနော်ရှင်သူဗုဒ္ဓဆိုတာရှိတယ်တဲ့ရှင်သူဗုဒ္ဓဆိုတာကဦးဇင်းတို့နာရဝိန်တတိယရဲ့ညီနော်နာရဝိန်တတိယညီကိုနှစ်ယောက်ရှိတာအဲ့သူဗုဒ္ဓကသူ့ညီပဲအဲ့တော့နောက်တော့ရဟန်းပြုသွားတတိယစီရင်ဆွတ်မတော့ပြုတာနော်အဲ့ဒါရဟန်းဖြစ်သွားပြီဆိုတော့သူကဣတတက်နှစ်ထပ်ကွန်းတောင်ရတယ်အဲ့ဒီရှင်သူဗုဒ္ဓကပထမဣတတက်ကဘာလဲဆိုတော့မေတ္တာဣတတက်မေတ္တာရမှာအတာဆုံးပေါ့။ဘာလို့ရလဲဆိုတော့သူအမြဲတမ်းမေတ္တာပွားပြီးတော့နေတယ်။ဆုံးခံပြီးဆိုလို့ရှိရင်မေတ္တာပို့ပြီးတော့မှပဲသူဆုံးခံတယ်။သူပို့တဲ့မေတ္တာကလည်းပဲဒုက္ခိတာဟောတာဒုက္ခမုံစထာတယ်။ဒီစကားလုံးလေးကြားဦးတယ်မဟုတ်လား။ကျန်တဲ့ဒုက္ခိတာဟောတာဒုက္ခမုံစထာဒုက္ခိတာဟောတာချမ်းသာပါစေဒုက္ခမုံစထာဆင်းရဲကလွတ်ပါစေ။ဒါကအနှစ်ချုပ်ပဲလေ။ဟုတ်လား။အဲ့ဒီလိုမေတ္တာပို့တဲ့အခါကျတော့ဒီမေတ္တာရဲ့စွန့်ရည်တက်တည်ကိုဒီတရားတော်မှကသိတယ်။သိတဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာလည်းပဲပို့ပြီးတော့ကြီးနိုးရတယ်နှစ်သက်ရတယ်။အဲ့ဒီလိုမေတ္တာအားကြီးတဲ့ပုဂ္ဂိုလ်ကိုလှူရတန်းရတဲ့ဒါနကောင်းမှုကလည်းပို့ပြီးတော့အကျိုးကျေးဇူးများတယ်။ဒါကြောင့်မလို့သူ့ကိုမေတ္တာရမှာဣတရေပေးတာ။နောက်တစ်ခုကသူကဓမ္မဒိဋ္ဌံကြာကြာပြောတဲ့နေရာမှာနော်အရဏဝိပင်ကတုတ်တန်အရာဓမ္မဒိဋ္ဌံကြာကြာပြောဖို့မြတ်စွာဘုရားဆုံးမတဲ့နော်လိုက်နာချက်ကိုလိုက်တဲ့နေရာမှာသူကအသာဆုံးပဲ။တော့ဘယ်တော့မှဘယ်သူကောင်းတယ်ဘယ်သူမကောင်းဘူးလို့ပုဂ္ဂလတ္တံဘယ်တော့မှပြောဘူးတဲ့အံ့ဩကြပဲ။နမျက်စွာဘုရားကမှတခါတလေနော်ဘယ်သူကမကောင်းဘူးဘယ်သူကကောင်းတယ်လို့ပြောတာရှိသေးတယ်တဲ့။အဲ့ရှင်သူဂုတိကအဲ့လိုမျိုးမပြောဘူး။နော်ကောင်းတယ်ဆိုတာပါလေကောင်းတယ်ဆိုတာကောင်းတဲ့စိတ်ပေါ့။မကောင်းတယ်ဆိုတာပါလေမကောင်းမှုဆိုတာမကောင်းတဲ့စိတ်ပေါ့။နော်မကောင်းတဲ့စိတ်တွေကမကောင်းဘူးကောင်းတဲ့စိတ်တွေကကောင်းတယ်။နော်အပြုအမူအလုတ်ကိုပဲသူကပြောရတာပုဂ္ဂိုလ်ကိုမပြောဒါကတော်တော်အရေးပါတဲ့လိုက်နာစရာတစ်ခုလို့အရင်ထင်တယ်ဟုတ်လားအပုဂ္ဂိုလ်လို့ထင်လို့ရှိရင်သူကချစ်ချင်းမုန်းချင်းဝင်လာတာဒါသတိထားဖို့လိုရနော်လူတယောက်ကောင်းလိုက်တာဘယ်သူလေးကရန်ကောင်းတာပဲဆိုရင်ရေသနီးတဲ့နှစ်သက်တယ်ဆိုတာဖြစ်လာတယ်အာဆိုတော့ရန်ဆိုးတာပဲဆိုရင်မုန်းတီးတဲ့သဘောကဖြစ်လာတယ်အဲ့ဒီပုဂ္ဂိုလ်ရဲ့အတွင်းတန်တမှာဖြစ်နေတဲ့ပုဂ္ဂိုလ်သဘောမဟုတ်တဲ့သဘာဝတရားရဲ့ကောင်းခြင်းဆိုးခြင်းကိုမြင်မယ်ဆိုရင်ကောင်းလို့လည်းပဲလောဘမဖြစ်ဘူးကိုကောင်းအောင်ကြိုးစားမယ်ဆိုတဲ့စိတ်တွေကတုပ်ပွားလာတယ်။မကောင်းလို့လည်းဒေါသမဖြစ်ဘူး။ကိုမကောင်းအောင်နေဖို့လိုတယ်ဆိုတာပဲစဉ်းစားမိတယ်။နောက်ပုဂ္ဂလဒိဋ္ဌံ။နောက်ဓမ္မဒိဋ္ဌံ။နောက်အလွန်အရေးပါတယ်ဒီတိစရာလေးတွေကိုနားလည်ဖို့လိုတယ်။အဲ့တော့ရှင်သူဝတိကအဲ့လိုမျိုးပုံကိုမျိုးပါနော်။အဲ့တူကိုလက်တွေစောင့်ရှောက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ထင်ရှားတာလေးတစ်ခုကနော်သူဗိမိတာရာမင်းကြီးနဲ့တွေ့တဲ့အခါကျတော့ဗိမိတာရာမင်းကြီးကသူ့ကိုအယံကြည်ညိုတယ်။ကြည်ညိုတဲ့အခါကျတော့ရှင်ဘုရားဒီမှာတရင်တော့မှာပြီးတော့ရှင်ဘုရားကိုအကြောင်းလေးဆောက်ပြီးတော့လှူရမယ်။အဲလိုပြောတာပြီးတော့မင်းကြီးကမုတ်ကိစ္စများတဲ့အခါကျတော့မေးလျော့နေတယ်။ကြောင်းကဆောက်မပေးရအောင်။အဲ့ဒီတော့ကလွင်တီးခေါင်မှာပဲနေရတယ်။တပည့်အောက်မှာပဲနေရတယ်။ကြောင်းမရှိဘူး။ဒါပေမဲ့ယန္နာပုဂ္ဂိုလ်ကြီးဆိုတော့ဆင်းရဲတယ်ဆိုတော့ဘယ်ရှိမှာတော့။ဟုတ်လား။ဒီတိုင်းပဲနေတာ။အဲ့တော့အကျိုးရလက်ကဘာဖြစ်လာလဲဆိုတော့မိုးမရွာဘူးခဲ့။နော်အဲ့ဒီဖိသွားတယ်။ပြိမိတာမင်းကြီးရဲ့တိုင်းပြည်ရာဇဝမှာမိုးမရွာဘူး။အမိုးမရွာတာမိုးကတလားလည်းမရွာနှစ်လားလည်းမရွာဒီလိုမိုးမရွာတာကြာလာတဲ့အခါကျတော့တိုင်းသူပြည်သားတွေကမင်းကြီးရဲ့နိုင်ရင်နဲ့တွားပြီးတော့ဆန္ဒပြကြတယ်မိုးမရွာဘူးဒါဘင်းရင်ပေါ်မှာတာဝန်ရှိတယ်မိုးမရွာတာဘင်းရင်ပေါ်မှာတာဝန်ရှိတယ်ဟုတ်လားနော်တွားပြဆန္ဒပြအဲ့တော့မင်းကြီးကဩခါတိုင်းဒီလိုမဖြစ်ပါဘူးပေါ့လားဆန္ဒပြတဲ့လူကိုစိတ်မတူပါဘူးအင်းသူတို့ပြောတာဟုတ်ချင်ဟုတ်မှာငါဘာများမှားနေလဲလို့ကိုကိုကိုပဲစစ်စစ်ဟုတ်လားအဲ့ဒါနဲ့ အကြောင်းကျဆက်ဆက်ပြီးတော့သူစဉ်းစားမိတယ်တဲ့သူလည်းတောတာပံပုဂ္ဂိုလ်ဒုတိယဖက်လေမိုးမြော်ရနည်းနည်းတော့ထူးခြားတယ်ပါအဲ့ဒီကြတော့မောအော်ငါအမခံထားပြီးရှင်သူ့ဘုဒ္ဓီကိုကြောက်ဆောက်ပြီးတော့မလှူရဘူးနော်အဲ့ဒါကြောင့်မိုးမြော်ရနေမှာလို့သူအကြောင်းရင်းကိုသိတယ်တဲ့အဲ့ဒါနဲ့ကြောင်းသွားပြီးတော့ဆောက်ပေးရတယ်အကြီးကြီးခန်းခန်းနာနာကြီးအဲ့လိုမဟုတ်ပါဘူးသိရမိုးကြောင်းနောက်တစ်ပါးကချင်းချမ်းတာတာလေးနေလို့ရရင်လေးပါပဲဟုတ်လားအဲ့ဒီလိုကြောင်းလေးဆောက်ပြလိုက်တော့ရှင်သူ့ဘုဒ္ဓီကအဲ့ကြောင်းလေးတွေဝင်အဲ့ကြောင်လေးတွေဝင်သွားဆိုမိုးလေးကဖွဲ့ဖွဲ့ဖွဲ့ဖွဲ့ကြားတယ်တဲ့အံဩကြနော်တဘာဝတရားတွေကဒါပေမဲ့ရွှဲနေနေအောင်ရွာတာမျိုးမဟုတ်သေးဘူးအဲ့ဒီတည်းမှာရှင်ဘုဒ္ဓရှင်သူ့ဘုဒ္ဓကဂါထာကပုတ်ရွတ်တယ်တဲ့အဲ့ဒီဂါထာကအဘုံဘုံတော့အလွတ်တော့မရဘူးနော်အတိဘယ်လေးတော့နားလေတဲ့ဘာပြောထားတယ်ဆိုတော့ငါမှကြောင်းရှိသွားပြီအမိုးလည်းလုံသွားပြီငါရဲ့စိတ်ကလည်းကောင်းကောင်းပေါင်းများထားလို့ကိလေသာတွေကလွတ်ပြီဘာမှစိတ်ပူရာမရှိတော့ဘူးအဲ့တော့မိုးရွာလိုက်ပါကောင်းကောင်းရွာလိုက်ပါတုံ့ပြန်လိုက်ပါလို့အဲ့လိုပြောအဲ့ကျမဝေါ်တိုင်းနိုင်မိုးတွေရွာချတယ်လို့ဒါစားထဲမှာမှတ်တမ်းတင်ထားဟုတ်လားအဲ့လိုပြောချင်တာကဘာလဲနော်နတ်တွေရဲ့စောင့်ရှောက်မှုရတယ်နော်အဲ့တော့ဦးရင်တို့ဟိုတပိတ်အန်တော်ဆရာတော်ကြီးဆိုတာတချို့ကြားဦးတယ်နော်အခုတိတိကုဆိုဘုရားကြီးတရားအထုတ်ခဲ့တဲ့နော်တပိတ်အန်တော်ရမှာအရင်တုန်းကနေတော်တဲ့ဆရာတော်ဘုရားကြီးဥပိတ္တိကိုပြောတာနာဆိုလာတောပတပံဖြစ်ခံဓက္ကမထံဆိုတဲ့စာအုပ်လေးရှိတယ်အဲ့ဒီစာအုပ်လေးလည်းနာမည်ကြီးရဲ့အဲ့ဒီဆရာတော်ကြီးကလည်းပဲအဲ့လိုမြစ်တာအလွန်အားကြီးတယ်ဗောနော်တပါးတဲ့နေအဲ့တော့နောက်ပိုင်းကျတော့သူ့ကိုရဟန္တာဆိုပြီးတော့ကြည်ညိုတဲ့လူတွေကအဲ့လိုကြိတ်ကြိတ်တိုးနေကြတာတချို့ဆိုလို့ကြည့်ရင်ပါယောဂဖြစ်နေလို့ပါလမ်းဘေးကတိရတိရလေးဝက်ကလေးနဲ့ထုတ်ပြီးတော့တဆရာတော်ကြီးလည်းနဲ့ထိလိုက်ရင်ကြောက်မယ်လို့ထင်ကြယုံကြည်ကြတာဗောနော်အဲ့တော့ဆရာတော်ကြီးကတိရတယ်အဲ့ဒီထုတ်ကလေးငါးစီယူခဲ့လို့ပြောတယ်တဲ့အဲ့ပျောက်လဲပျောက်တယ်လို့ပြောတယ်အဲ့ကျိုးလေသာမွေးအောင်ရင်လို့ဘာဖြစ်မျိုးမျိုးပေါ်လေးလူတွေရဲ့ဆန္ဒတွေဆိုတာပဲသုံးနိုင်မှာတော့ဟုတ်လားအဲ့တော့နောက်တော့ဆရာတော်တွေဘေးကဆရာတော်တွေကကြောနေတယ်နောက်ဆရာတော်ကြီးကလောကီဆန်တယ်နောက်လူတွေကိုပျောက်စီလှုပ်ပေးနေတဲ့သဘောမျိုးဖြစ်နေဆရာတော်ကြီးကိုကဲ့ရဲ့တဲ့သဘောပြောတာအဲ့တော့ဆရာဘုရားကြီးကဘာပြန်ပြောလဲဆိုတော့ငါကတတဝါတွေကိုချမ်းသာပါစေလို့တောင်မလို့ရတော့ဘူးလားလို့ပြောတယ်တဲ့ဒါမေတ္တာရဲ့စွန့်ရည်တက်တီကိုပြောတာအမေတ္တာအားကြီးလို့ရှင်အလွန်တရာဘုံတကူကြီးတယ်လို့ပြောတာဟုတ်ဟုတ်လားငါကတတဝါရီရဲ့ပုံမှာချမ်းသာပါစေဆိုတာလေးတောင်မလို့ရတော့ဘူးလားလို့ပြောတယ်တဲ့။သူကဘာမှသူ့အစိတ်ထဲမှာဘာဖြစ်စီများဖြစ်စီအဲ့လိုမရှိပါဘူး။ချမ်းသာသေးချင်တာပဲရှိတာပဲလေ။ဟုတ်လား။အဲ့တော့ပြောရင်တာကဘာလဲ။အဲ့ဒီဆရာတော်ဘုရားကြီးဆိုလို့ရှိရင်တချို့တော့ဟိုနေရာမှာစွန့်ခံကြွတယ်၊ဟိုနေရာမှာစွန့်ခံကြွတယ်။တချိန်နဲ့နဲ့နှစ်နေရာမှာသုံးနေရာမှာတွေ့နေတာရှိတယ်။တချို့စွန့်ခံမသွားဘဲနဲ့ဘယ်သူတော့မုံဝလေးလှူလဲရတယ်အဝေးကြီးရနေပြီတော့တတိလေးလှူလဲရတယ်တကယ်တော့ဆရာတော်ကြီးကကြွလာမဟုတ်အနတ်တေကအဲ့လိုမျိုးလှုပ်တာလို့အဲ့ဒါဆရာတော်ကြီးကအဲ့လိုဝေဖန်ပြတယ်နော်ဒါပါလို့ဆိုနတ်တေရဲ့စိတ်ထဲမှာအယံကြီးမျိုးလို့သူတို့ကလှုပ်ကြတာဟုတ်လားဒေါက်တာနှိုင်းရှင်ပြီးတော့တွေးစရာလေးကိုဘုံဘုံတော်ပြောပြတယ်နော်ဒါကြောင့်ငါးခုမြောက်အကျိုးစီလို့ရှိတယ်ဟုတ်လားစောင်းလန်နတ်များနော်ရှင်သူဒီအကြောင်းပြောပြနောက်ပြီးတော့ဗာပြောတော့စိတ်မိသားတို့ရှောင်ရှားကိုမှာအစိတ်တို့မိတို့ဓာတ်အစရှိတဲ့လက်နဲ့တည်းမကတ်မရောက်နိုင်ဘူးတဲ့နတ္တအဂီဝဝိတံဝတ္တံဝကမတိနတ်အစိတ်တွေမိတွေဓာတ်လက်နဲ့ဓာတ်မျိုးတွေမရောက်နိုင်ဘူးအနေရကင်းတယ်ကာကွယ်ရေးတာဝန်ကိုကြည်ဝါယူနိုင်တယ်ပေါ့မေတ္တာတရားကအဲ့တော့ကျတော့ဦးဇင်းတို့เนาะတန်ရုပ်ပါဠိတော်ထဲမှာเนาะတုတ်တန်အတူလေးတွေနဲ့ဆိုပြန်ဟောတာရှိတယ်မေတ္တာကြောင့်ပြောတိုင်းလည်းပဲဦးဇင်းတို့ထက်ထက်ပြီးတော့ပြောဖြစ်တယ်ပေါ့ယောက်ျားသားနေပြီးတော့မိမသားများတဲ့အိမ်အိုးတဲ့လူစိုးတစ်ခုတွေဝင်ပြီးတော့နှိပ်စက်ဖို့အရန်လွယ်ရတဲ့ဥပမာပြောတာအဲ့လိုပဲလူတယောက်မှာဒေါသတက်တည်များပြီးတော့နောက်အလိုမချမှုမကျေနပ်မှုဒေါသတက်တည်များပြီးတော့တတဝါတွေရဲ့ပုံမှာချမ်းသာစီလိုမှုမေတ္တာတက်အားနေမယ်ဆိုရင်တခြားသောတတဝါတို့ရဲ့နောက်အမနုဿတကူရှိတဲ့ပုဂ္ဂိုလ်တို့ရဲ့နှိပ်စက်ညှင်းတာကိုခံရဖို့အလွန်လွယ်တယ်တဲ့ဟုတ်လားယောက်ျားသားများပြီးတော့မိန်းမသားနေတဲ့အိမ်ကိုလူသူတစ်ခုဝင်ပြီးတော့နှိပ်စက်ဖို့အခက်အခဲရှိတယ်။အဲ့လိုပဲမေတ္တာတက်အားကြီးပြီးတော့နော်ဒေါသတက်အားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာန်ကိုတပါးသောတတ္တဝါတွေရဲ့နှိပ်စက်မှုညှဉ်းပန်းမှုဆိုတာလွယ်လွယ်ကူကူသူ့စီကိုရောက်မလာနိုင်ဘူး။အခက်အခဲရှိတယ်။အဲ့ဒါမျိုးဆိုဖရာဟောထားတာ။နောက်တစ်ခုကအလွန်ထက်နေအောင်တွေးထားတဲ့တန်အလွန်ကောင်းတာနဲ့လှုပ်ထားတဲ့တန်လေသာတန်လေသာတစ်ချောင်း။အဲ့ဒီတန်လေသာကြီးကိုတစုံတစ်ယောက်ကဟုတ်ပြီတန်လျက်ကိုငါထည့်ရ6လေးကိုချိုးတယ်လို့မျိုးချိုးပြင်မယ်စက်ကူကိုလုံးချီလို့မျိုးလုံးချီပြင်မယ်လို့ကြံစီစဉ်းစားပြီးတော့အဲ့ဒီတန်လျက်ကိုလုံးချီဖို့စူးစမ်းအထောက်မယ်ဆိုရင်အ ဲ့ဒီတန်လျာကဘာမှဖြစ်သွားမှာမဟုတ်အဲ့ဒီလိုကြိုးစားတဲ့ပုဂ္ဂိုလ်ရဲ့လက်တည်တာနဲ့အပိုင်းပိုင်းပြတ်သွားမယ်တတိတုတ်တန်ဆိုဟောတာရှိတယ်အဲ့လိုမြစ်တာအရန်အားကြီးတဲ့ပုဂ္ဂိုလ်ကိုနှိမ့်ဆက်ဖို့ဆင်းရဲအောင်လုပ်ဖို့ကြံစည်စဉ်းစားတဲ့ပုဂ္ဂိုလ်တွေဟာသူတို့ဒီသာနဲ့ဒုက္ခရောက်သွားတဲ့အကြောင်းရှိတယ်တဲ့ဟောအဲ့လိုပြောလိုက်တော့ယုတ်တိရဲ့မြစ်တာတရားကတံပြန်သူများကိုဖြစ်စီသလားလို့အဲ့လိုတော့မစင်သားသိမ့်ဘူးအမြစ်တာတရားကြောင့်သူအဲ့လိုဒုက္ခရောက်သွားတာမဟုတ်မပြင်းမှန်းတဲ့နဲ့မလုတ်တဲ့နဲ့မဖြစ်တဲ့ကိစ္စကိုလို့လို့သူစေတနာကားသာလဲသူ့ကိုအကျိုးပေးသွားတာလို့နားလည်ရမှာမြစ်တာတရားကအဲ့လိုမျိုးဖြစ်တာဖြစ်အောင်လုပ်လိုက်တာမဟုတ်ဟုတ်လားတချို့ကနားလည်မှုလွဲတာရှိတယ်ငါတို့လောက်မုန်းနေရအဲငါမြစ်တာပို့လိုက်အောင်မယ်ဒင်းတို့ဒုက္ခရောက်သွားအောင်ဆိုအမလို့ပြောတဲ့လူတောင်ရှိတယ်ဟုတ်လားအဲ့လိုဆိုရင်အဲ့ဒါဘယ်မြစ်တာကိုမဟုတ်တော့ဟုတ်တယ်မဟုတ်လားဒါအလွန်ကြီးမားတဲ့အာဃာတတစ်မျိုးဖြစ်သွားတယ်ဟုတ်လားနော်အဲ့တော့မေတ္တာတရားရဲ့နောက်ကာကွယ်နိုင်မှုစွန့်ရည်တက်တယ်။နော်ဒါထူးခြားမှုတွေနော်တချို့တကယ်လုပ်ကြည့်ရင်လည်းတကယ်ထူးခြားမှုကတွေ့ရတာပဲ။နော်အဲ့ဒီသောက်ထဲမှာဦးဇင်းတို့မှတ်တမ်းတင်ထားတာတခုရှိတယ်။မာကြီးစောဗျာကြီးတရားလည်းထည့်ပြီးတော့ဟောထားတာ။နော်ဒကမာကြီးတရားကိုလာပြီးတော့တရားအထုတ်တဲ့အခါကျတော့နော်တရားမှတ်လို့မရဘူးလေ။ तू မမှတ်တတ်ဘူးပေါ့နော်။အဲ့တော့စောကြီးကအဲစိတ်တရားအရန်ရှုပ်ထွေးပြီးတော့လှုပ်ရှားနေလို့မလုပ်တတ်တာဆိုပြီးတော့စိတ်ကိုငြိမ်းအောင်မြတ်တာကမ္မထံကိုအရင်ပေးတယ်တဲ့နောက်ပိုင်းလာမယ့်အကျိုးကျေးဇူးတွေမှာတို့တန်စိတ်တန်တမာရိယတိစိတ်ကိုမြဲမြဲဆန်းဆန်းတည်ငြိမ်စေတယ်လို့ပြောတာကိုဒါကြောင့်မြတ်တာကမ္မထံကိုဆရုပ်ရက်ပေးတာပြီးတော့အဲ့မြတ်တာပွားပွားပွားအဆင်ပြေတယ်နောက်တော့တိနေနာခြင်းမတည့်တဲ့ဒကမတယောက်ကိုဘလို့မှမြတ်တာပို့လို့မရဘူးလို့ဆိုရွလာလျှောက်တယ်တဲ့သူရိုးရိုးသားသားပဲဘလို့မှပို့လို့မရဘူးတဲ့အဲ့ဒီနာရောက်ရင်မြတ်တာထင့်နေရောရှေ့ကိုဆက်သွားလို့မရတော့လုံးကြီးမှသိမှတော့သူကမှထင့်နေတယ်ကိုကသွားကိုမသွားတာဖြစ်နေအောင်ပဲဟုတ်လားနော်အဲ့ဒါနဲ့ဆရာကြီးကသူ့ကိုအမျိုးမျိုးတရားဟောတာပေါ့နော်တန်တရားမှာနော်အမျိုးမတော်သက်ခဲ့ဘူးဆိုတာမရှိဘူးကျေးဇူးမရှိခဲ့တဲ့လူဆိုတာမရှိဘူးအခိုက်အတန့်အားလျော်ဆိုတာရန်သူနေရာမှာနေခဲ့ပေမဲ့လို့တချိန်ကအသက်ဆွန့်ပြီးတော့ကိုယ့်ရဲ့အကျိုးကျေးဇူးကိုဆောင်ရွက်ခဲ့တဲ့လူတွေဖြစ်နေတာအလုံးဟာတကယ်တမ်းနားလည်မယ်ဆိုလို့ရှိရင်ဘာမှမကျေနပ်စရာမရှိဘူးကောင်းကွက်ကိုရှာရတဲ့အစာရှိသဖြင့်နော်မေတ္တာဖြစ်ဖို့အာဃာတဖြစ်ဖို့ဆရာကြီးကကြောင်ချက်လည်းနဲ့ပြောပြတော့သူသဘောကျပြီးကြိုးစားတယ်ရသွားတယ်တဲ့လိုက်လိုက်လဲလဲကိုပို့လို့ရသွားတယ်ငါကသူမကောင်းတာမကောင်းတာပဲနောက်ဒါထားလိုက်အဲ့ဒါနဲ့မဆိုင်တော့ဘူးကိုကအကိုလှုပ်လို့ရသွားပြီဆိုရသွားတာသူမကောင်းတာကြီးကိုကောင်းတယ်လို့လှုပ်လိုက်တာမဟုတ်ဘူးအဲ့ဒါတော့ပြောင်းလဲလို့မရဘူးနော်မကောင်းတာကြီးကတော့မကောင်းတာပေါ့သို့တော့အဲ့ဒီမကောင်းတာကြီးကိုမကောင်းမှန်းသိပါလဲနဲ့ကိုပဲကောင်းတယ်နဲ့စိတ်ထားလို့ရတယ်ဒီလူကဒီလိုပါလို့တိတယ်မတိဘူးမဟုတ်ဘူးတိပါတဲ့နဲ့ကိုပဲဘာဖြစ်တော့အဲ့ဒါကအဲ့ဒါပေါ့ထားလို့ရတယ်ဟုတ်လားရသွားပြီတဲ့အဲ့တော့ရသွားတော့လာလျှောက်တယ်လာလျှောက်တော့သူကနောက်တစ်ပတ်လောက်နေမှလာလျှောက်တယ်ဆရာကြီးကဆရာတော်ဟဲ့ထူးဆန်းလွန်လို့လျှောက်ပြရစီလို့ပြောဆရာကြီးကလျှောက်ပါလို့ပြောတော့သူလျှောက်တယ်တဲ့တပြိတော့အဲ့နေရာမြစ်တာပို့တော့ရတယ်ဗျာတဲ့အဲ့ဒါအာယုံထဲမှာစိတ်ထဲမှာပေါ့နော်အဲ့ဒီတက္ကမဘလို့အဝယ်စားလေးနဲ့အဲ့တော့သူ့ကိုဥရပါရပြေးလာပြီးတော့အတော်ရဲ့ဖြစ်ခဲ့တာတွေကိုဘာမှမအောင်မေ့ပါနဲ့ပေါ့။နော်ကျမလည်းဘာမှမအောင်မေ့ပါဘူးပေါ့။အတော်ရိပ်သာသွားပြီးတော့တရားအထုတ်နေတယ်ဆိုလို့ကျမတို့လည်းဝမ်းသာနေတာပါ။ကျမလည်းပဲအဲ့ဒီရိပ်သာကိုတရားဝင်ဖို့အခုစူးစမ်းနေပါတယ်လို့လာပြောတာကိုတွေ့ရတယ်တဲ့။အဲ့ဒါကိုသူကဆရာတော်ကြီးကိုရှောက်တယ်။အဲ့ဒါကစိတ်ထဲမှာထင်တာလို့ဆိုရင်ဒီတော့မအောင်ဩပါဘူးတဲ့။အဲ့ဒါတပြည့်တော်ကလာပြည့်နေတိုင်းရှေဘုံဘုရားကိုသွားတယ်တဲ့။အဲ့တော့အဖိန်းနေရအဲ့လိုဖြစ်တာအဲ့လာပြီးနေကြတော့သွားတဲ့ခါတော့ဖះရင်မြင်တော်ပေါ်မှာအဲ့ဒီသူ့ရဲ့စိတ်ထဲမှာတွေ့တဲ့အတိုင်းအဲ့ဒီအဝိဇ္ဇာတိုင်းပဲတဲ့တပုံစံနဲ့စကလုံးကလည်းမပြောင်းအောင်လို့အဲ့ဒီပုံစံအတိုင်းလာပြီးတော့သူ့ကိုဥရဖားရလာပြောတယ်တဲ့အဲ့တော့ဘာလဲပေါ့ဒါဘာနဲ့စမ်းသပ်ကြည့်မလို့ဒီကိစ္စအောင်မစမ်းဘူးလားစမ်းတယ်နော်တော့ဖြစ်လာမယ့်အနေအထားကိုမဖြစ်ခင်အစကြိုးပြီးတော့ဘယ်လိုလုပ်ပြီးတော့ဒါကြီးကဒီလိုသူ့စိတ်ထဲမှာပေါ်နေတယ်လေဟုတ်ရဲ့လားတရားပေးတဲ့ပေါ်တရားတို့မေတ္တာတရားရဲ့စွန့်ရည်တတိတွေဆိုတာရှိတယ်ဆိုတာကိုနားလည်ပြီးတော့သူ့ရဲ့ပုံမှာယုံကြည်မှုအားကောင်းအောင်ကြိုးစားရမယ်ဟုတ်လားဒါကြောင့်တတဝါတွေကအဲ့လိုဖြစ်ပြီးဆိုလို့ရှိရင်ဒီလိုမျိုးမေတ္တာအားကြီးတဲ့ပုဂ္ဂိုလ်မိတို့အစိတ်တို့ဓာတ်တို့နော်ဒီလိုလက်နက်တွေသတ္တဝါရဲ့ယံပြုမှုဓာတ်တွေကိုဘာမှတွေ့ရကြုံကြအကြောင်းမရှိဘူးအဲ့ဒီမှာတစ်ခုတစ်ချို့ပြောကြတာရှိတယ်ဟောသူ့ဝနာတာမကမေတ္တာလောက်အားကြီးပါလဲနဲ့ပိလိယကမင်းကမျှနဲ့ပြစ်တဲ့အခါကျတော့ဘာလို့မျှမှန်ရတော့အာအဲ့ဒီအချိန်မှာသူကစာရဲကဥမာပေးတာဥမာလေးနဲ့ပြောတော့လဲရှင်းတယ်ပေါ့နော်လူတယောက်တန်ကြက်ကအင်ကြီးဝတ်ထားတယ်ဘာနဲ့ပြစ်လို့မှမရအောင် တို့တော့တရားကအင်ကြီးကိုချုပ်ပြီးတော့တပည့်မှာချိန်ထားလိုက်မယ်ဆိုရင်အဲ့ဒီအချိန်မှာဆိုတော့ပြင်ရင်တော့မှန်မယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာသူ့အနာတာမှာမေတ္တာလက်လွတ်ဖြစ်နေတယ်ပေါ့နော်ဒါကြောင့်မလို့သူများမှန်တယ်ဆိုတာကိုစားရဲရှင်းပြအဲ့တော့ဆိုလိုတာကမေတ္တာတက်ကလေးကနော်အမြင်မပြတ်နော်ရှိနေဖို့လိုတယ်သူတစ်ချက်အန်ရဲပါညာကြောက်ရွံ့စရာအနေအထားမျိုးမှာလည်းကြိုးစားပြီးတော့ထူထောင်နိုင်ဖို့လိုတယ်ပေါ့နော်ဒါကြောင့်အစိမ့်မိသားတွေမတွေ့ဘူးဆိုတော့တခါပေါ်လာတယ်နောက်ဘယ်တော့မှမတွေ့တော့ဘူးလို့ဆိုလိုတာမျိုးမဟုတ်ဘူးဟုတ်ရလားသူ့ရဲ့စွမ်းရည်တက်တည်သူရှိနေတဲ့အခိုက်အတန့်မှာဒါကအစွမ်းပြမယ်ဆိုတဲ့သဘောမျိုးနားလည်ရပါဟုတ်ရလားအေးအဲ့တော့ဦးဇင်းတို့ဘယ်နှမျိုးရှိပါပြီတော့၆မျိုးရှိပါပြီနော်စိမ့်မိသားတို့ရှောင်းရှားကိုမာဟုတ်လားပြီးတော့ဦးဇင်းတို့ဘာပြောတော့ဆိုတော့လင်းစွာစိတ်တည်အဲ့လင်းစွာစိတ်တည်ဆိုတာသူ့အတန်စိတ်တန်တမာတိရတည်မြတ်တာတရားထားလိုက်မယ်ဆိုလို့ရှိရင်စိတ်ကမြင်းမြန်ဆန်ဆန်ငြိမ်သွားရတဲ့။ညာတော့ဖြင့်စိတ်ကကြောက်ရက်ခတ်နေတယ်ဆိုတာကအလိုမချမှုနဲ့ကြောက်ရက်ခတ်ကြတာများတယ်။ဟုတ်လား။စိတ်တိုင်းမချမှုနဲ့လှုပ်ခတ်ကြတာများတယ်ပေါ့။အဲ့တော့မြတ်တာရှိသွားတယ်မြတ်တာဖြစ်သွားတယ်ဆိုလို့ရှိရင်အဲ့ဒီဒေါသကအလွန်ငြိမ်သွားတဲ့အတွက်ကြောင့်ချမ်းသာမှုရတဲ့အတွက်ကြောင့်စိတ်ကမြင်းမြန်ဆန်ဆန်ငြိမ်သွား။ဒီပြင်ကမ္မထမ်းမှာအဲ့လိုမျိုးဟောထားတာမတွေ့ရဘူး။တို့တာစိတ်တံတမာတိယတိဆိုတဲ့အတုံလုံးလေးမေတ္တာရဲ့အကျိုးကျေးဇူးကိုပြတဲ့နေရာမှာပဲဦးဇင်းတို့တွေ့ဖို့တယ်ဟုတ်လားဒါကြောင့်ဒါကိုနည်းနည်းကြိုးစားကြည့်ပေါ့ဒါကွာငကိုတုံးကအလေးအကျင့်များတော့မှကိုယ်အာယုံပြုခြင်းတဲ့အချိန်မှာဇက်ခနဲ့အာယုံပြုပြီးတော့စိတ်ကဖြက်ခနဲ့ငြိမ်သွားတဲ့အနေအထားမျိုးကိုရနိုင်မှာဖာလဲဆာနည်းနည်းလေ့ကျင့်ထားဖို့တော့လိုတယ်နော်ဒါလေ့ကျင့်ပြီးကျွမ်းကျင်ပြီးဆိုတော့မှကိုယ်စိတ်ထဲမှာကိုယ်အာယုံပြုနေကြကိုယ်လုံနေကြရှောင်နေကြလမ်းလေးကိုယ်လုံနေကြအလုပ်ကလေးကတော့ဒါလွယ်လွယ်လေးလုပ်တတ်တာပေါ့ဟုတ်လားဒါကြောင့်လုံနေချာဖြစ်ဖို့တော့မလိုဘူးလားလိုတယ်ဟုတ်လားအဲ့ဒါဆိုရင်တူအတန်စိတ်တန်တမာတိယတိစိတ်ဟာမြန်မြန်ဆန်ဆန်တည်ငြိမ်မယ်တဲ့နော်လျင်စွာစိတ်တည်ရှင်ကြည်မျက်နာအမှုခဝနဝိတ္တိတိအမြတ်အာကြီးတဲ့ပုဂ္ဂိုလ်ရဲ့မျက်နာအလွန်တရာမှကြည်လင်နဲ့လန်းဆန်းပန့်ရှင်းတယ်ဟုတ်လားမေတ္တာအလွန်ကြည်လင်မေတ္တာအလွန်ကြည်လင်စေတဲ့မျက်နာကိုဖြစ်စေတယ်ဟုတ်လားအဲ့ဒီအကျိုးကျေးဇူးကိုလည်းပဲဦးဇင်းတို့တရားတော်မှာတွေ့တာပို့ထိုးခြင်းလူသားတွေပြီးပြီးမရခြင်းနဲ့လူရှိမယ်မထင်ပါအောင်အကိုရဲ့မျက်နှာကြီးကကြည့်မကောင်းရှုမကောင်းနဲ့သူများစိတ်ပြည့်စရာအနေထားမျိုးယူဘူးမှမရခြင်းအဲ့တော့ဒီနေရာမှာမျက်နှာကြည့်ကောင်းတယ်ကြည့်မကောင်းဘူးဆိုတာကလှတာမလှတာနဲ့အဓိကမသက်ဆိုင်ဟုတ်လားအယုတ်ဆူဆူလေးနဲ့ကြည့်ကောင်းနေတာရှိရဲ့နော်တော့လှလာကြီးနဲ့ကြည့်မကောင်းတာရှိရဲ့နော်ဟုတ်လားတပါလေဆိုတော့စိတ်ရဲ့သဘောကထင်ဟမှုရှိတယ်ဒါတော့အရန်အံ့ဩတယ်ဒီလှတယ်အိုတယ်ဆိုတဲ့ကိစ္စကိုလည်းအံ့ဩတာပဲ။နောက်လှတာဘယ်လိုလှလှသွားတာတော့။ဘာမှတိတ်လဲကွာတာလည်းမဟုတ်ဘူးနော်။တချို့ဆိုရင်တစ်ခုချင်းကြည့်ရင်မလှဘူး။ဟုတ်လားဒါပေမဲ့အကုန်လုံးပေါင်းဆက်တော့လည်းကြီးကောင်းနေကြရတော့။ကြီးကောင်းနေမကောင်းဘူးဆိုတာကိုလည်းပဲဦးဇင်းစိတ်ထဲမှာစဉ်းစားမိတာကိုပြောတာပါ။တယောက်နဲ့တယောက်ကလည်းအများကြီးတိုက်ဆိုင်နေတယ်။ကိုကြီးကောင်းတယ်ဆိုတော့ तू ကလည်းကြီးကောင်းနေတယ်ဘယ်လိုဒီမျိုးဆုံးဖြတ်ကြရလဲ။စဉ်းစားကြည့်နော်။ကိုစိတ်ကကြိုက်လို့ကြိုက်တာပါလို့ပြောဖို့လည်းခက်တယ်။ဟုတ်တယ်မဟုတ်လား။လှတယ်ဆိုတဲ့လူကအားလုံးနှိမ့်ပါကလှတယ်လို့ပဲဝိုင်းပြီးတော့ပြောကြတာပဲမဟုတ်လားဟုတ်တယ်မဟုတ်လားမအိုတယ်လှတယ်ဆိုတဲ့ကိစ္စအဲ့တော့ဒီအိုတယ်လှတယ်ဆိုတဲ့ကိစ္စကလည်းတကယ်တော့အရင်စစ်လိုက်မယ်ဆိုရင်ဘာပေါ်မှာအခြေခံနေတယ်လို့ထင်တယ်ဒီမြစ်တာကိုပဲအခြေခံတာဆိုကြပါစို့ရသော်ဖရားကိုတူပါလို့လည်းမေးတာတရားတော်ရှေတော့မယ်နဲ့တူတယ်ဟုတ်လားလူချင်းတူပါလဲနဲ့ချို့ကရုပ်လှပတ်တင်နေတယ်ချို့ကမလှဘူးအဲ့ဒါဘာလို့လို့တော့ဖြစ်လျာဘဝဒေါသအာကြီးတဲ့ပုဂ္ဂိုလ်အယုတ်ဆိုးမယ်တဲ့။နော်ဒေါသအာနေတဲ့ပုဂ္ဂိုလ်ရုပ်လာမယ်ဒေါသအာနေဆိုမေတ္တာအာကြီးတာကိုပြောတာ။ဟုတ်လား။အဲ့တော့ကိုယ်ကမေတ္တာအခုသာလင်းမျက်နှာကိုကြည်လင်စေတာမို့နောက်ဘဝတစ်ခုရမယ်ဆိုရင်အဲ့ဒီရတဲ့ဘဝမှာသူများစိတ်ထဲမှာနှစ်လိုပဲဖြစ်သွားစေမဲ့စိတ်မျိုးလွယ်လွယ်ကူကူပေါ်သွားစေနိုင်တဲ့မျက်နှာမျိုးအသွင်တရံမျိုးကိုရနိုင်တယ်။အဲ့တော့ဒီလှတဲ့အိုတယ်ဆိုတာကိုဘယ်သူဖန်ဆင်းလိုက်တယ်လဲလို့မင်းဒီစိတ်ကပဲဖန်ဆင်းလိုက်တာ။ဒေါသစိတ်ကအိုအောင်ဖန်ဆင်းတယ်ဟုတ်တယ်ဖြစ်နေတဲ့ဒေါသစိတ်ကြီးကိုဟာစမျက်စိနဲ့မမြင်ရဘူးလို့အလွန်အိုလိုက်မယ်ဆိုတာကိုသိနိုင်တယ်စိတ်ကြီးကိုကြည့်ကြည့်တယ်စိတ်တိုင်းမကြောက်ဘူးနော်သူကဟိုပုံရိပ်ညံဖမ်းလို့ရမယ်ဆိုရင်ဒေါသဟာဘယ်လောက်များအယုတ်ဆိုးမလဲလို့အရင်တွေးကြည့်တယ်ဟုတ်တယ်မဟုတ်လားဟောစိတ်တိုင်းမကြောက်နေဘူးစူပုံနေဟုတ်တယ်မဟုတ်လားတော့စိတ်ရဲ့သဘောကိုပြောတာနော်အဲ့လိုဆိုရင်စိတ်ရဲ့မိယာယုတ်ကြီးကလည်းဘယ်လိုဖြစ်နေတုန်းအဲ့ဒီတိုင်းကြီးပဲဖြစ်တယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဒီရှင်ကြည်မျက်နှာဆိုတာနဲ့ပတ်သက်ပြီးတော့နော်နောက်ရမယ်ဘဝတွေထိဆက်ပြီးတော့အကျိုးတရားမှုရှိတယ်ဆိုတော့နားလဲအခုဖြစ်နေတာလဲဒီကောင်ကဖြစ်ခဲ့တဲ့ဒေါသအနေအများရဲ့ပုံရိပ်တွေပဲတကယ်တမ်းက စိတ်တိုင်းမကြမှုများခဲ့တယ်စိတ်တိုင်းမကြမှုပုံရည်ကြီးအဲ့တော့ကိုပုံရည်ကြီးကလည်းသူများစိတ်တိုင်းမကြတဲ့အကြီးဖြစ်တယ်ပေါ့ဒါတော့ဦးဇင်းကစဉ်းစားကြည့်အောင်ကိုစိတ်တိုင်းတွေကြားခဲ့တယ်အကုန်လုံးချမ်းချမ်းသာသာကြည်ကြည်လင်လင်ဖြစ်ခဲ့တယ်ဆိုရင်ကိုမြင်လိုက်တာနဲ့သူများရဲ့စိတ်ကဘလို့ဖြစ်တော့ချမ်းချမ်းသာသာကြည်ကြည်လင်လင်ဖြစ်တယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်အဲ့ဒီအကျိုးပေးကိုလည်းပဲမေတ္တာတရားကြောင့်ရရှိနိုင်တယ်ဟုတ်လားအဲ့တခုရှိသွားတယ်လို့ကျုပ်ကိုရှိသွားရည်လားဟုတ်လားလင်းစွာစိတ်တည်ရှင်ကြည်မျက်နာเนาะကိုကိုရှိသွားပြီ ਨੇ တူတယ်ဟုတ်လားနောက်ဦးဇင်းတို့10ခုမြောက်ကတေကမတွေ့เนาะတေလို့ရှိရင်မတွေ့မှုရေးတေရတယ်တဲ့ဟုတ်လားเนาะအတ္တမုံလောကာလံကရောတိမြတ်စွာဘုရားတော့အဲ့လိုဟောတယ်အတ္တမုံလောတွေ့တွေ့ဝေးဝေးမရှိဘဲနဲ့ကြည်ကြည်လင်းလင်းချမ်းချမ်းသာသာကာလံတေခြင်းကိုကရောတိပြုပါလေပေါ်တစ်ချိန်ကြတော့ဆုံးသားမှာเนาะကိုစိတ်တိုင်းကြကြမကြကြเนาะအချိန်စေ့လာပြီးအကြောင်းတရားကုံသွားပြီဆိုရင်ရက်ကြမှာပါဟုတ်လားအဲ့ဒီအနေထားရောက်လို့ရှိရင်ဘလို့စိတ်နဲ့ဒီဘဝကိုအဆုံးသတ်မလဲဆိုတာလေးကနောက်ဒုတိယရမယ့်ဘဝတည်းအလွန်အရေးပါတဲ့မေခွန်းပဲဟုတ်တယ်မဟုတ်လားအဲ့ဒီအနေထားလေးကိုအခြေခံပြီးတော့နောက်ဘဝတစ်ခုထပ်ရမှာเนาะဒီကနေ့စိတ်အနေထားလေးကိုအခြေခံပြီးတော့နောက်ဘဝတစ်ခုထပ်ရမှာကောင်းကောင်းဆိုတာတော့ဒီကနေ့မှမတွေ့မွေချမ်းချမ်းသာသာတည်နံဖို့အရင်အရေးကြီးတယ်ဆိုတာကိုပြောနေတာပါ။ဒါမြစ်တအားကြီးတဲ့လူကဒီကနေ့မှချမ်းချမ်းသာသာတည်ရမယ်လို့ဒါမျိုးဆိုဖျားဟောတယ်။အပြန်အားဖြင့်ဒေါသအားကြီးမယ်ဆိုရင်တော့ဒီကနေ့မှစင်စင်ရဲတည်ရတဲ့အကြောင်းရှိတယ်။ဟုတ်တယ်။ဒီကိစ္စမတည်ခင်မှာဒီကနေ့ကြီးစိတ်တို့ဒီကနေ့ကြီးစိတ်တို့အလိုမကျတာဝယ်အမြင့်လေးကျင့်နေတယ်လို့ကြီးလုံနေကြီးပေါ့။နော်အခုအလိုမကျတဲ့ကိစ္စကဘယ်လောက်ကြီးကျယ်လဲ။ဒီကနေ့မှာအလိုမကျတဲ့ကိစ္စကြီးကဘလောက်ကြီးကျယ်မလဲအဲ့ဒီနှစ်ခုရှင်းကြည့်ပေါ့ဒီတစ်ချက်သားလောက်လေးတာလေးတော့မမနိုင်ဘူးဆိုရင်တပိတ်သားလောက်လေးတာကိုမနိုင်ဘူးညှို့လင်းစရာမရှိဘူးဟုတ်လားဘာမဟုတ်တဲ့အကြောင်းအရာလေးတော့စိတ်တူနေတယ်အလုံးကိုဆွံ့ရတော့မယ်အလုံးပြည့်စည်တော့မယ်ဟာအရန်ကိုခက်ခက်နေနေတဲ့အဲ့ဒီအခြေအနေကြီးကအဲ့ဒီအချိန်မှာဒေါသကိုမဖြစ်အောင်မလုပ်ဖဲနေမလားသူကတော့အခြေအနေကတော့ဒေါသဖြစ်အောင်ဖန်တီးတဲ့ဖန်တီးနေတဲ့အနေအထားမျိုးကြီးလို့ဦးဇင်းထင်တယ်နော်မတေလာနည်းအနေအထားဆိုတာကဒါကျင်းနေစရာကောင်းတဲ့ကြည်နုစရာကောင်းတဲ့ကိစ္စမဟုတ်တာတော့သိကြတယ်လေဟုတ်တယ်မဟုတ်လားအေးအဲ့တော့စဉ်းစားကြည့်မသေးခင်မှာအေးဒါစိတ်တို့စိတ်တို့နေရင်သေကနေဆိုရင်သေချာပေါ့စိတ်တို့ကိုအလားလားများတယ်ဆိုတာကဒါဦးဇင်းလက်တွေ့စဉ်းစားကြည့်တော့အဲ့လိုဆိုရင်သေကနေမှာကြံ့ကြံ့ထန်ထန်ပူပူလောင်လောင်သေရတော့မယ်ကြောက်ပြီးတော့သေတာမျိုးလည်းဖြစ်နိုင်တယ်စိတ်တိုင်းမချပြီးတော့ကြံ့ကြံ့ထန်ထန်သေတာမျိုးလည်းဖြစ်နိုင်တယ်အဲ့လိုဆိုရင်မကောင်းတဲ့ဘဝကိုပဲရောက်သွားပါသမတေကနေမှမတွေ့မွေးတေဖို့လည်းအရင်အရေးပါတယ်။အဲ့တော့နောက်ဆုံးအကျိုးကျေးဇူးအနေနဲ့တေကမတွေ့လားလေဖြစ်မှာဟော။ကောင်းကောင်းသိရင်ကောင်းတဲ့ဘဝရောက်သွားတယ်ဆိုတဲ့သဘောပဲ။နော်။ဗြဟ္မဘဝကိုတောင်ရောက်နိုင်တယ်။လူအဖြစ်နဲ့အဖြစ်ကိုတောင်ကြောပြီးတော့ဗြဟ္မအဖြစ်ကိုရောက်သွားနိုင်တယ်။ဟုတ်လား။ဩတ္တရိအပတိဝိဇ္ဇံတော်ဗြဟ္မလောကုဘဂောဟောတိ။နော်။ဟိုအထက်မဖို့ကိုမညာသေးဘူးဆိုရင်ဘဝသွားရအောင်မဲ့ဆက်ရအောင်မဲ့ဆိုရင်ဗြဟ္မကြီးကိုရောက်လိမ့်မယ်လို့ပြောတာ။နော်အဲ့ဒါတမညာဒါတပုံညာရထားမယ်ဆိုရင်တော့သူပြောကြည့်တော့ကြာကြောင်းမရှိတော့ဘူးပေါ့ဟုတ်လားတန်နောက်ဆုံးဦးဇင်းတို့ရရှိမယ်အကျိုးကျေးဇူးဟုတ်ရဲ့လားအဲ့ဒါအကျိုးကျေးဇူးဘယ်နှပါးရှိသွားလို့7ပါးရှိသွားတယ်နော်အိမ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လုံတ်စောင့်လက်နှမြစိတ်မိတာတို့ဆောင်ရှားကိုမလျင်စွာစိတ်တည်ရှင်ကြည်မျက်နှာတေကမတွေ့လာလေမြမ7ဖြာသည်မေတ္တာပွားမှုအကျိုးတည်ဟုတ်လားဒီအကျိုးကျေးဇူးတွေကိုတရားဓမ္မတို့ဥဒိန်းတို့ကစဉ်းစားဆင်ကြည့်မယ်ရှင်မေတ္တာတရားရဲ့ပုံမှာအာကိုအာရာစိတ်တနည်းအားဖြင့်ယုံကြည်မှုဒါတွေတိုးလာပြီးတော့မေတ္တာပွားများဖို့အတွက်ပို့ပြီးတော့ထက်သန်လာမယ်ပေါ့အဲဒါရှိမှရှေ့ဆက်သွားလို့ရမှာနော်ထက်သန်မှုရှိမှမေတ္တာပွားတဲ့လုံအောင်မှရဲဆိုတာလေးကဖြစ်လာမှာလုံမှလည်းဒီအကျိုးကျေးဇူးကရမှာတော့စကားနဲ့ဥပါအရေးကြီးတာလဲဆိုတော့သူ့ရဲ့ပုံမှာယုံကြည်မှုရှိဖို့လိုတယ်အားရှိဖို့လိုတယ်ယုံကြည်မှုရှိဖို့လေအခုအဲ့ဒီအတွက်ဒါဘုံဘုံတို့အလုံးလုံးနေကြတာနော်ဘုံဘုံကလည်းစကလုံးတွေကိုတုံးပြီးတော့ယုံကြည်မှုထွက်လာအောင်ကြိုးစားတာပေတတော်ကလည်းနားကိုအသုံးပြုအတွေးကိုအသုံးပြုပြီးတော့ယုံကြည်မှုတွေထွက်လာအောင်ကြိုးစားတာမလုပ်ဖို့လို့အဲ့ဒီယုံကြည်မှုကဆက်ပြီးတော့အလုံးလုံးလို့ရအောင်လို့ဟုတ်တယ်မဟုတ်လားဆက်ပြီးတော့အလုံးလုံးမှဒီအလုံးရဲ့အကျိုးရလဒ်ကိုခံစားရမှာဟုတ်လားအဲ့တော့ဦးဇင်းတို့ညီကုန်းချုပ်ပါလေးဆက်ပြီးတော့ပြောရင်တော့ဆိုတော့အဲ့ဒီမေတ္တာတရားပွားများတဲ့နေရာမှာနော်ဒါဟာသဘာဝတရားဆိုတဲ့အတိရှိဖို့လိုတယ်။ပုဂ္ဂိုလ်တ attva ဆိုတဲ့အတိကိုကြော်လွန်သွားအောင်လည်းပဲကြိုးစားဖို့ရည်ရွယ်ချက်ရှိဖို့လိုတယ်။ဒါကြောင့်ဦးဇင်းတို့မေတ္တာတုတ်ထဲမှာဒိဋ္ဌိဉ္စအနုပက္ခမသီလဝါဒတနေနာတံပံတော အမိတုဝိနေယကိရနာရိဇာတောကပတိယပုဏ္ဏရတိဟုတ်လားဒိဋ္ဌိဉ္စသင်္ချာဖြစ်ပေါ်နေတဲ့ဒီယုံတဲ့တဘာဝတရားတွေကိုဒါငါပဲသူပဲပုဂ္ဂိုလ်တတ္တဝါပဲလို့မှားယွင်းနေတဲ့တက္ကရာဒိဋ္ဌိကိုအနုပက္ခမှာမကပ်ရောက်မှုယူနေတယ်ဟောဒါလေးပါတယ်နော်တိလနဲ့ပြည့်စုံပြီးတော့အဲ့ဒီတက္ကရာဒိဋ္ဌိမကပ်ညီပဲနဲ့ဒီမေတ္တာကိုပွားများမယ်ဆိုလို့ရှိရင်နော်ကာမဘုံတော့တစ်ချက်ပြန်ပြီးတော့မလာတော့ဘူးတဲ့ဟုတ်လားဒိဋ္ဌိဉ္စံအနုပက္ခမှာတိလဝါဒတနေနာတမ္ပန်တော်ကာမေတုဝိနေယခေရနာယိဇာတောကပတေယပုဏ္ဏရတိဟုတ်လားအမိဝမ်းကောင်းကိုတစ်ဖန်ပြန်ပြီးတော့အောင်းစရာမလိုတော့ဘူးလို့အဲ့ဒီလောက်ထိတောင်ပြောတာလားဟုတ်လားနောက်တစ်ချက်ကလည်းပဲဟောမေတ္တာတရားထဲအကျိုးကြီးမားတဲ့သတိပဋ္ဌာန်ဘာဝနာကိုပွားများခြင်းကြောင့်ရရှိမယ်အနိစ္စပင်ညာဆိုတာရှိပါသေးတယ်။ဒါဦးဇင်းတို့ဝေလမတုတ်တန်ထဲမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုတွေရတန်ဖိုးအနိမ့်မြင့်ကိုနှိုင်းရှင်ပြတဲ့နေရာမှာတော့ဒါနာကောင်းမှုမျိုးစုံတို့ထက်သရဏဂုံသုံးပါးဟာတာလွန်ပြီးတော့မြင့်မြတ်တယ်။သရဏဂုံသုံးပါးထက်၅ပါးတိလာကတာလွန်ပြီးတော့မြင့်မြတ်တယ်အဘတိလာတဲ့အခုပြောနေတဲ့မေတ္တာတရားကတာလွန်ပြီးတော့မြင့်မြတ်တယ်။အဲ့ဒီမေတ္တာတရားတဲ့ဒီဘဝဒီခန္ဓာကဖြစ်ပေါ်နေတဲ့ဘယ်ဘဝတဘာဝတရားမှတည်မြဲမှုမရှိဘူးလို့မှန်မှန်ကန်ကန်သိတဲ့အနိစ္စတင်ညာကတာလွန်ပြီးတော့မြင့်မြတ်တယ်လို့ဟောထားတာရှိတယ်။အဲ့တော့အနိစ္စတင်ညာကိုသိဖို့မြင်ဖို့အတွက်တော့ရည်ရွယ်ချက်ကတော့ကြီးကြီးမားမားရှိရမယ်။အဲ့တော့ဒီမေတ္တာတရားကဘာအတွက်ပြောရတာလဲဆိုတော့ချမ်းရမ်းမှုလိုအပ်တယ်ဆိုတာကိုပြောတာ။ဟုတ်လား။မနေ့တုန်းကပြောခဲ့တာကဘောဓာနုတ္တိလိုအပ်တယ်နော်ဒါမလိုအပ်ဘူးလို့သွားမတင်နဲ့ဟုတ်လားလုပ်ရမယ်ခါအားလျော်စွာဟုတ်လားခုမေတ္တာတရားကိုလည်းပဲစူးစမ်းကြည့်ပေါ့နော်ဒီမေတ္တာသမာဓိကိုပဲအခြေခံပြီးတော့ဝိပဿနာသွားမယ်ဆိုရင်သွားလို့ရတယ်ဟုတ်လားစိတ်ကြည်လင်တန့်ရှင်းနေတော့ဒီမေတ္တာစိတ်ကိုပဲနော်အနေစာဒုက္ခအနတ္တရှုလို့ရတာပေါ့ဘာလို့မရမှာတော့သူ့ကိုပဲအမှန်တိုင်းနားလည်အောင်လုပ်လို့ရတာပဲလေဟုတ်လားဒါကြောင့်ဦးဇင်းတို့လက်ရှိဆော်ဘုရားကြီးရဲ့တပည့်နော်ဆယ်ကြီးတဝဆရာတော်ဆိုတာရှိတယ်အဲ့တခါဦးဇင်းတို့ပြင်မနာဘက်မှာရှင်ချောင်းနန်းတက်ပွဲဆိုတော့အဲ့မှာတရားဟောတော့နှောင့်ရှက်တစ်ခုရှိတယ်လို့ဆိုကြီးကပြောတာတရားဟောရင်းနဲ့အဲ့ဒါကြောင့်မို့လို့သူ့တပည့်ကိုနောက်ကနေမှန်ကူခွက်ကလေးလှုပ်ရှားမှာလို့ပြောတယ်တဲ့အမှန်ကူခွက်ဆိုတော့ဘာလဲဆိုမေတ္တာပို့ခိုင်းတာနောက်ကြီးကြီးလင်းလင်းလေးဖြစ်အောင်လှုပ်ရှားမှာလို့ပြောတာတဲ့အဲ့ဒါအဲ့ဆရာကြီးကသူ့တပည့်ကအဲ့ဒီဆယ်ကြီးဆရာတော်ကမေတ္တာပို့တယ်အနောက်နေ့ဘာထွက်ခဲမှမရှိဘူးအစဉ်ပြေတယ်အဲ့တော့ဆရာကြီးကမင်းမေတ္တာစွန့်လိုက်ရင်လည်းဘလို့လှုပ်တုံးလို့မေးတော့အဲ့ဒါတို့ကဒီတတဝါတွေကိုမေတ္တာပို့တဲ့နေရာမှာဒီမျက်စိနာနာလျာကိုရှိဒီဒေါရ6ပါအကြီး6ပါကိုသူမြင်အောင်လုပ်ပြီးတော့တော့ကောင်းကောင်းမြင်နိုင်ကြပါသေးကောင်းကောင်းကြားနိုင်ကြပါသေးဘာဆင်းရဲမှမဖြစ်ပါစေနဲ့တော့စိတ်ဆင်းရဲလေးလည်းဘာမှမဖြစ်ပါစေနဲ့ကိုယ်ဆင်းရဲလည်းဘာမှမဖြစ်ပါစေနဲ့တော့အဲ့လိုမျိုးသူခွဲခြားပြီးတော့မေတ္တာကိုအသေးစိတ်ပို့တာလို့ပြောတယ်တဲ့အဲ့ဒီဆရာတော်ကတော့ဒါကဦးဇင်းတို့တော့တစ်ဆင့်စကားတစ်ဆင့်နာသမတန်းတင်ထားတာကိုကြားဖားရတာပေါ့နော်အဲ့ဒါပြောရင်တာကမေတ္တာကဒီလေးနဲ့တဲ့ဒီဝိပဿနာတရားတွေကိုဆက်ပြီးတော့သွားဖို့အတွက်နော်အများကြီးလွယ်ကူတဲ့တနည်းအားဖြင့်နော်ဝိပဿနာဘာဝနာကိုပွားများဖို့အတွက်အများကြီးခီးရောက်ပြေးတာလုပ်ငန်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ဖို့ဒါကိုပြောရင်တာဟုတ်လားအများကြီးအရှုပ်ထွေးတွေအများကြီးနေသွားတယ်ဆိုဟိုဘက်လှုပ်ဆရာရှိတာလေးဆက်ပြီးတော့လှုပ်သွားဖို့လွယ်ကူတယ်ဆိုတာလေးကိုပြောပြတာဟုတ်လားဒါကြောင့်မေတ္တာကိုထူထောင်ကြည့်လိုက်စိတ်ထဲမှာဘလို့ဖြစ်လာတော့နော်ဒါကိုစိတ်ဖြစ်နေတဲ့ခံစားချက်ကိုလည်းမသိနိုင်ဘူးလားသိနိုင်တယ်သူ့ရဲ့အနေအထားကတော့နော်အယံချမ်းသာမယ်ဆိုတာကတော့အလွန်ထင်ရှားတယ်ဟုတ်လားအမေတ္တာကြောင့်ဖြစ်တဲ့ချမ်းသာမှုဆိုတာကဟောတချို့ကိစ္စတွေကစကလုံးနဲ့ပြောလို့မရဘူးနော်ဒါကြောင့်ကိုယ်တိုင်ဒီလေးနဲ့တဲ့ကိစ္စတွေကိုအတွေ့အကြုံရှိအောင်ဟဲ့ဆိုတဲ့ထက်သန်တဲ့စိတ်နဲ့လှုပ်ကြည့်ဖို့ပဲလိုတယ်ဟုတ်လားတရားနေကုန်းရုပ်ဖုံဖုံတို့ပြောတာပါနော်လက်တိမေတ္တာတရားကိုပွားများရင်းနဲ့ပဲဖြစ်ပေါ်နေတဲ့ဒီသဘာဝတရားဒီခံစားမှုဒီစိတ်ဒီအနေထားဓာတ်တွေကိုပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ကိုဖြောက်ပြီးတော့တော့သူလည်းပဲဖြစ်ပေါ်လာပြီးတော့ပျောက်ပြက်နေတဲ့သဘောထပ်ပြီးတော့ဖြစ်ပေါ်လာတဲ့ပျောက်ပြက်သွားပြန်နေအဲ့ဒါကိုတီအောင်လည်းပဲဘာလို့ဖို့လို့တော့စူးစမ်းဖို့လိုတယ်ဟုတ်လားအဲ့ဒါဖုံဖုံတရားဟောတာဘယ်လောက်ရှိသွားပြီတော့တရားကြီးရှိသွားပြီနော်အဲ့ဒါဒီနေ့မေတ္တာဘာဝနာပေါ့ဟုတ်လားဒါကြောင့်မိမိတို့ရဲ့ဘဝမှာအစသရာရာအစဉ်ပြေးသွားစေမယ်။နောက်ဆုံးဝိပဿနာဘာဝနာကိုကြီးကျယ်စွာအထောက်အကူပြုနိုင်မယ်။အမေတ္တာဘာဝနာကိုကြိုးစားအထောက်ပြီးတော့ပိတ္တဘောတရားကောင်းတို့သည်နောက်ဆုံးမင်းရဲ့ပုညမြင့်နိဗ္ဗာန်ကိုသမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းများဖြစ်ကြပါစေလို့အရှင်တို့ဆန္ဒပြုပြီးတော့ဒီကနေ့အလုံးသောပိတ္တဘောတရားကောင်းတို့ပြုလို့အထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မေညာပုညမြတ်နိဗ္ဗာန်ကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရာစေကုန်တော်ဟု ပတ္တနာအောင်စုပြုကြကုန်ရာတည်း